Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ3ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျမအင်တာနက်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်အခုလိုဆောင်းရာသီအချိုကာလမီတာလိုင်းတွေပြောင်းလဲထုတ်လွှင့်နေတာကိုလည်းအသိပေးချင်ပါတယ်ရှင်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုမတ်တင်ကြီးထိုင်နေသူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်မှာမိသိမ်းတမ်းငွေထုတ်လွှင့်မှုတွေရှော့ချမဲ့အစီအစဉ်တစ်ခုတမနာဂျိုးဘိုင်ဒန်ကကုလသမဂ္ဂရာသီဥတုဆိုင်ညီလာခံမှာကြေညာသွားတဲ့သတင်းမြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်း UNESCO ကပြောလိုက်တဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုနားဆင်ကြရမှာပါ
။ကောင်းပါပြီရှင်။ရုပ်မြင်သံကြားနဲ့အသံထုတ်လွှင့်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ကြောင်းအင်္ဂါနေ့ကစစ်ကောင်စီကကြေညာချက်အရဆိုရင်ပုဂ္ဂလိကရုပ်သံလိုင်းတွေအပေါ်မှာဘလို့တက်ရောက်မှုတွေရှိနေမလဲ။
ကိုင်းမဖော်ရမအပါဝင်ချန်နဲ့ပုံကလေးကရုပ်မြင်သံကြားလုပ်ပိုင်ခွင့်ရှိတဲ့သူတွေကဒီချိန်မှာသတိကြီးကြီးထားတဲ့ကျွန်တော်ပြောတဲ့အမြင်ကတော့
ဒါကတော့သတင်းသမားကိုနေတန်မောင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံတင်ပြဖို့ရှိပါတယ်တခါဘုံလန့်နေရတဲ့အကြောင်းဖွင့်ချိန်အခြေအနေသတင်းပေးပို့ချက်စစ်ကောင်စီကျင့်သုံးမယ်ဆိုတဲ့ PR စနစ်ပေါ်မှာသုံးသက်ချက်တချို့သုံးသက်သူတွေရဲ့အမြင်တွေပေါ့နော်အဲ့ဒါတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစာရာတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင
်စကော့တလန်ကလက်စကိုကကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာနိုင်ငံပေါင်း100ရောက်ခေါင်းဆောင်တွေဒုတိယနေ့အဖြစ်ဆွေးနွေးကြတဲ့အင်္ဂါနေ့မှာပဲအမေရိကန်ပြည်တော်စုမှာမိသိမ်းတမ်းငွေထုတ်လွှင့်မှုတွေရှော့ချမဲ့အစီအစဉ်တစ်ရပ်ကိုသမ္မတဂျိုးဘိုင်ဒန်ကြေညာလိုက်ပါတယ်။အမေရိကန်မှာအခုကစလို့ရှေ့လာမဲ့2030ပြည်နှစ်ထိမိသိမ်းတမ်းငွေထုတ်လွှင့်မှုတွေရှော့ချသွားမှာဖြစ်ပြီးကမ္ဘာကြီးပူနေမှုကိုရှော့ချဖို့ရည်မှန်းထားတဲ့အတိုင်းဖြစ်ဖို့ဆိုရင်မိသိမ်းတမ်းငွေတွေကိုအမြန်ဆုံးရှော့ချဖို့လိုတဲ့အကြောင်းလဲသမ္မတဘိုင်ဒန်ကတိုက်တွန်းသွားခဲ့တာပါ။ကမ္ဘာကြီးပူနေမှုဖြစ်စေတဲ့ဟိုက်ဒရိုကာဗွန်မိသိမ်းတမ်းငွေတွေကိုတော့ကြောင်မီသွေးသဘောတမ်းငွေနဲ့ရေနံထုတ်လွှင့်မှုတွေနောက်သယ်ယူပို့ဆောင်မှုတွေကနေထွက်ပေါ်လို့ရှိပြီးမွေးမြူရေးစွန့်ပြစ်မိုက်ပုံနေတဲ့တချို့စိုက်ပျိုးရေးလုပ်ငန်းတွေကလည်းမိသိမ်းတမ်းငွေအမြောင်များထွက်ပေါ်တတ်ပါတယ်။အမေရိကန်ဆွေးကတော့စွန့်ရင်စိုက်ပျိုးရေးသယ်ယူပို့ဆောင်ရေးအိုးအိမ်နဲ့ပြည်ထောင်စုဝန်ကြီးဌာနတွေပါဝင်အစိုးရလုပ်ငန်းအများပြားအတူပူးပေါင်းပြီးကာဗွန်တမ်းငွေရှော့ချမဲ့အစီအစဉ်ကိုအင်္ဂါနေ့ကကြေညာခဲ့တာပါ။မိသိမ်းတမ်းငွေရှော့ချရေးနိုင်ငံတကာသဘောတူညီချက်အရ2030ပြည်နှစ်မှာနောက်ဆုံးထားပြီးမိသိမ်းတမ်းငွေထုတ်လွှင့်မှုတွေကို2020ပြည်နှစ်ကပမာဏထက်30ရာခိုင်နှုန်းရှော့ချဖို့သတ်မှတ်ထားပါတယ်။ကမ္ဘာပူကျင်းကို 1.5 ဒီဂရီဆယ်စီယပ်မကျော်ထိန်းထားနိုင်မှုမိသိမ်းတမ်းငွေတွေကိုအမြန်ဆုံးရှော့ချဖို့လိုအပ်တဲ့အကြောင်းလဲကျွမ်းကျင်သူတွေကသတိပေးနေတာဖြစ်ပါတယ်။
ရာသီဥတုဆိုင်ရာရည်မှန်းချက်တွေကိုဆောင်ရွက်ချဖို့နဲ့ပိုပြီးပူးပေါင်းဆောင်ရွက်ရေးတရုတ်သမ္မတရှီဂျင်းပင်ကစကော့တလန်ဂလက်စကိုမြို့မှာကျင်းပတဲ့ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံ COP26 ကိုပေးပို့တဲ့ကြေညာချက်မှာတခြားနိုင်ငံတွေကိုတိုက်တွန်းလိုက်ပေမဲ့တရုတ်နိုင်ငံအနေနဲ့တော့ဂရီကဝတ်သစ်တွေတော့မပေးပါဘူး။မျှော်မှန်းချက်တွေကိုလက်တွေ့ဆောင်ရွက်မှအမှန်တကယ်အကောင့်ထဲပေါ်လာမှဖြစ်ကြောင်းပေးထားတဲ့ဂရီကဝတ်ကိုလေးစားဖို့လိုအပ်ကြောင်းရာသီဥတုအရေးဖော်ဆောင်နိုင်ဖို့အတွက်လက်တွေ့ကြတဲ့ရည်မှန်းချက်တွေမျှော်မှန်းချက်တွေချမှတ်ပြီးနိုင်ငံအခြေအနေနဲ့အညီအကောင်းဆုံးဆောင်ရွက်ဖို့လိုတယ်လို့တရုတ်သမ္မတရှီကပြောပါတယ်။ညီလာခံကတော့တရုတ်သမ္မတကိုယ်တိုင်မတက်ပါဘူး။တရုတ်ဟာကမ္ဘာမှာကာဗွန်ထုတ်လွှတ်မှုအများဆုံးဖြစ်ပါတယ်။တရုတ်မှာစွန့်အင်မလုံလောက်မှုနဲ့ကြုံနေရပြီးစက်တင်ဘာလလယ်ပိုင်းအတွင်းမှာနိုင်ငံရဲ့၃ပုံ၂ပုံကျော်ဓာတ်အားပြတ်တောက်မှုတွေနဲ့ကြုံခဲ့ရပါတယ်။ဒါဟာဆိုရင်ဆယ်စုနှစ်တစ်ခုအတွင်းတရုတ်မှာအဆိုးရွားဆုံးလျှက်စစ်မလုံလောက်မှုအခြေအနေတစ်ခုဖြစ်ပါတယ်။ဓာတ်အားပြတ်တောက်မှုတွေကြောင့်စက်ရုံတွေအပေါ်ထိခိုက်တက်ရောက်ခဲ့ပြီးကမ္ဘာတလွားကုန်စည်ဖြန့်ဖြူးမှုမှာပါထိခိုက်မဲ့အရေးကိုစိုးရိမ်စရာဖြစ်စေခဲ့ပါတယ်ရှင
်။ရာသီဥတုဖောက်ပြန်မှုတန်ခံနိုင်တဲ့သီးနှံတွေစိုက်ပျိုးနိုင်အောင်ကမ္ဘာတလွားကအငယ်စားစိုက်ပျိုးရေးလုပ်ငန်းတွေအတွက်ဘီလန်မလင်ဒါဂိတ်စ်ဖောင်ဒေးရှင်းကဒေါ်လာ315သန်းလှူဒန်းမယ်အကြောင်းဖောင်ဒေးရှင်းကိုပူးတွဲထူထောင်သူပရာဟိတလူရှင်ဘေဂိတ်စ်ကကြေညာလိုက်ပါတယ်
Announcing 315 million CGS နဲ့လို့ခေါ်တဲ့ music ပြန့်ချီတဲ့ဖွဲ့စည်းတွေအတွက်ရှေ့လာမဲ့၃နှစ်အတွင်းဒေါ်လာ315သန်းပေးရဖို့ကြေညာလိုက်တာဖြစ်ပါတယ်လို့ Scotland Glasgow ကကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုရောက်နေတဲ့ Gates VOA နဲ့တီးသန့်မေးမြန်းခဲ့မှပြောဆိုသွားတာပါ။ပြောင်းလဲနေတဲ့ပတ်ဝန်းကျင်နဲ့အဆင်ပြေအောင်စိုက်ပျိုးနိုင်မှုကမ္ဘာတစ်လုံးမှာအကူအညီပေးနေတဲ့အဖွဲ့အစည်းကိုအလူငွေပေးရမှာဖြစ်တဲ့အကြောင်းလဲ Microsoft ကုမ္ပဏီကိုထူထောင်သူလည်းဖြစ်တဲ့ Gates ပြောဆိုခဲ့ပါတယ်။ကာဗွန်တန်းငွေတွေကြောင့်ကမ္ဘာရာသီဥတုတစ်နှစ်တည်းတစ်နှစ်ပုံမပုံနှွေးလာတာကြောင့်ဆက်ပြိုးရေလုံးကိုက်နေသူတွေအထူးသဖြင့်အပူပိုင်းဒေသတွေမှာစိုက်ခွင်းတွေထွက်ပြီးအလုပ်လုပ်ဖို့ခက်ခဲလာမဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ပြဿနာကိုဖြေရှင်းဖို့လည်းတိုက်တွန်းနေတာပါ။ဒီအခြေအနေတွေကိုကျော်လွှားဖို့ဆိုရင်ကာဗွန်တန်းငွေထုတ်လွှင့်မှုတွေကိုလျှော့ချရမှာဖြစ်သလိုရာသီဥတုပြောင်းလဲမှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေအတွက်အကူအညီပေးဖို့ရာသီဥတုတန်ခံနိုင်တဲ့မျိုးစေ့တွေထောက်ပံ့ကူညီတာမျိုးလိုအစီအစဉ်တွေလိုအပ်နေတဲ့အကြောင်းလဲပရိုက်တာလူရှင် Gates VOA ကိုပြောဆိုသွားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာရှိတဲ့နိုင်ငံရဲ့အဓိကစစ်ဆေးရုံကြီးကိုအာဖဂန်အခြေစိုက် IS Khorasan ISK အဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွတွေကအင်ကာနီမှာတိုက်ခိုက်ခဲ့တယ်လို့တာလီဘန်ကပြောပါတယ်။မြို့တော်ရဲ့ဝါဇီယာအက်ကဘာခန်အရက်မှာရှိတဲ့ဆာဒါမိုဟာမက်ဒါဝုဒ်ခန်ဆေးရုံကိုစီးနင်းတိုက်ခိုက်မှုအတွင်းအနည်းဆုံး9ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်။သေဆုံးသူတွေထဲမှာကလေးငယ်2ဦးအမျိုးသမီး3ဦးနဲ့တာလီဘန်လုံခြုံရေး3ဦးတို့ပါတယ်လို့လည်းသူကပြောပါတယ်။ဂရင်400ဆန့်ဆေးရုံရဲ့အဝင်မှာဖောက်ခွဲမှုကြီးနဲ့စတင်တိုက်ခိုက်ခဲ့ပြီးနောက်ဆေးရုံဝင်အတွင်ဒုတိယဘုံတလုံးထပ်ပြီးပောက်ကွဲခဲ့ကြောင်းမျက်မြင်တွေ့သူတွေနဲ့လုံခြုံရေးတွေကပြောပါတယ်။ဆရာဝန်တွေနဲ့လူနာတွေကိုပြစ်မှတ်ထားပုံရတဲ့တိုက်ခိုက်သူ5ဦးကဆေးရုံပင်မဆောင်ကြီးတဲ့ကိုဝင်ရောက်နိုင်ရေးကြိုးပမ်းခဲ့ကြပေမဲ့တာလီဘန်အထုတပ်ဖွဲ့တွေကအ мян တုံ့ပြန်နိုင်ခဲ့ပြီးတားဆီးနိုင်ခဲ့တယ်လို့လည်းမူဂျာဟစ်ကပြောပါတယ်။5မိနစ်ကြာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးစစ်သွေးကြွအားလုံးသေဆုံးကြောင်းနဲ့ဆေးရုံတွင်းမှာထိခိုက်ဒဏ်ရာရမှုမရှိဘူးလို့လည်းသူကပြောပါတယ်ရှင
်။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American အသံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရင်ကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကပြောလိုက်ပါတယ်။
UNESCO says that threats of violence and attacks against journalists in Myanmar have created a climate
of fear. မြန်မာနိုင်ငံမှာတရင်သမားတွေပေါ်တက်ခမှုတွေနဲ့အကြမ်းဖက်ချင်းချမှုတွေကြောင့်မီဒီယာသမားတွေအတွက်စိုးရိမ်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေပြီးတရင်ချက်လက်တွေသဘောထားအမြင်ယူဆတွေကိုလွတ်လပ်စွာဖျက်ဝင်မှုတွေမှာလည်းအဟံအတားဖြစ်နေတဲ့ကြောင့် UNESCO ကပြောပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရ Foreign Hack ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကဗိုလ်ထုနဲ့တရင်စာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဒီမိုကရေစီနည်းချရွေးချယ်တင်မြှောက်ထားတဲ့အယက်သားစုရောက်ကိုဖယ်ရှားပြီးကနာသိငယ်တဲ့ကိုလာတာကာလအတွင်းတရင်သမား126ယောက်ထက်မနည်းဖမ်းဆီးခံရပြီးအမျိုးသမီး9ယောက်ပါဝင်အနည်းဆုံး48ယောက်ဟာအခုချိန်ထိဖမ်းဆီးခံထားရဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းတရင်မီဒီယာ9ခုရဲ့လုပ်ငန်းလိုင်စင်တွေရုတ်သိမ်းခံခဲ့ရပြီးလွတ်လပ်တဲ့တရင်မီဒီယာ20ရဲ့လုပ်ငန်းတွေရပ်ဆိုင်ခဲ့ရတယ်လို့အရေးယူခံခဲ့ရတဲ့မီဒီယာလုပ်ငန်း4ခုနဲ့စီးနင်းရှာဖွေခံရတဲ့တရင်ဌာန9ခုရှိတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေပေါ်ဆရာနာမည်တွေကစနစ်တကျထိ ंछ ုပ်ကန့်သက်တဲ့မူဝါဒနဲ့လုပ်ရည်တွေပေါ်စိုးရိမ်ကြောင်းနဲ့သတင်းသမားတွေပါဝင်မတရားဖမ်းဆီးထားသူအလုံးကိုပြန်လွတ်ပေးဖို့လဲသတင်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ကင်းလွန်ခွင့်ရနေတာတွေပပျောက်ရေးနေမှာ UNESCO ကတောင်းဆိုထားပါတယ်
American ပြည်ထောင်စု New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာ American တပ်အမတ်ကြီးဟောင်းBill Richardson ဟာအင်ကာနီကမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုချင်းမြောင်လိုင်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။မြန်မာနိုင်ငံတွင်း COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းဆောင်ရွက်မှုကာကွယ်ဆေးထိုးနှံမှုအခြေအနေတွေနဲ့အမေရိကန်ဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပါတယ်။ Bill Richardson ရဲ့ခီးစဉ်ဟာသူ့အစီအစဉ်နဲ့သူတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီအ мян ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရအနေနဲ့ကြိုဆိုကြောင်းတနင်္လာနေ့မှာပြောဆိုထားပါတယ်ရှင်။
ဤဒီဥပမာတက်ကူရီတက်ဖွဲ့တွေနဲ့တက်ပွဲတွေဖြစ်နေတာတနည်းဖြင့် နိုင်ငံမြောက်ပိုင်းမှာတက်ခတ်မှုတွေပြင်းထန်နေတဲ့တစ်ချိန်တည်းမှာပဲဗဟိုဆိုရကတနင်္ဂနွေလုံးအရေးပေါ်ခြေနေကြေညာလိုက်ပါတယ်။နိုင်ငံလုံးအရေးပေါ်ကြေညာချက်အမေရနိုဝင်ဘာလ2ရက်အင်္ဂါနေ့မှာစတင်အသက်ဝင်မယ့်အကြောင်းအဆိုရရဲ့အဘော်ဖာနာသတင်းဌာနကဝန်ကြီးဖွဲ့ရဲ့ထုတ်ပြန်ချက်ကို Twitter လူမှုကွန်ရက်မှာဖော်ပြလိုက်တာပါ။အရေးပေါ်ခြေနေကြေညာချက်အမေကိုလွှတ်တော်က24နာရီအတွင်းအတည်ပြုပေးဖို့မျှော်လင့်ထားတဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီဂရီပြည်သူ့လူမျိုးရေးတပ်ဦး TPLF တပ်ဖွဲ့တွေကနယ်မြေတွေကိုတိုးချဲ့သိမ်းပိုက်နေပြီးအတစ်စပါပါမျိုးတော်ထိကြီးတက်ဖို့စဉ်းစားနေတဲ့အကြောင်းအဆိုရကိုကူကပြီးရတတဲ့ငါလည်းအင်္ဂါနေ့မှာဖော်ပြခဲ့တာပါမြို့ကန်တွေကိုလည်းကို့မှာရှိတဲ့လက်နက်တွေကိုစီရင်ပေးဖို့နဲ့ခုခံကာကွယ်နေအောင်ပြင်ဆင်ဖို့အတိပေးထားတယ်လို့လည်းသတင်းကဖော်ပြပါဗျ
။ဆူရန်နိုင်ငံမှာစနေနေ့ကဆင်ရနာဒိမ့်မှုစန့်ကျင်ဆန္ဒပြပွဲတွေအတွင်းဆူရန်စစ်တပ်ဖက်ကထိန်းသိမ်းသိမ်းသိမ်းရှိခဲ့ပြီးဒီလိုထိန်းသိမ်းသိမ်းသိမ်းရှိမှုကြောင့်နိုင်ငံမှာအာဏာခွဲဝေမှုသဘောတူညီချက်ကိုပြန်သွားနိုင်ဖို့အလားအလာတိုးလာစေကြောင်းအမေရိကန်အထူးကိုယ်စားလှယ်ကအင်္ဂါနေ့မှာပြောပါတယ်ဆန္ဒပြသူ3ယောက်သေဆုံးရတဲ့အထိဆူရန်စစ်တပ်ကပြစ်ခတ်ခဲ့ပေမဲ့လို့လဲအာဖရိကဥဂျိုဒေတာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျက်ဖရီဖက်မန်ကတော့အမေရိကန်ပြည်ထောင်စုဝါရှင်တန်ကသတင်းတောက်တွင်တဲ့တယ်လီဖုန်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ကောင်လွေဦးနဲ့မတ်တင်ကြီးထိုက်ပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့ရုပ်မြင်တန်ကြားနဲ့အတန်ထုံးလွင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကပြင်ဆင်လိုက်တဲ့အပေါ်မှာသုံးသက်ချက်တွေကိုတင်ပြဖို့ရှိပါတယ်ရှင်အခုတော့ကချင်ငင်းချင်းရေးအကျိုးဆောင်တွေနဲ့ဒီစစ်ကောင်စီငင်းချင်းရေးကော်မတီတို့မနေ့ကတွေ့ဆုံခဲ့တာကိုကြည့်ကြရအောင်ပါဒုက္ခသည်တွေနေရပြင်းရင်းနဲ့ငင်းချင်းရေးကိစ္စရက်တွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်ဒီတွေ့ဆုံမှုအပေါ်မှာ KIO ကချင်လက်နက်ကိုင်အဖွဲ့ကရောဘယ်လိုတုံ့ပြန်ပါသလဲရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင
်စစ်ကောင်စီရဲ့အမျိုးသားညီညွတ်ရေးနဲ့ငင်းချင်းရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ခရစ်ယာန်ဂိုင်းမောင်းဆောင်ဘာသာရေးခေါင်းဆောင်တွေ PCG ကချင်ပြည်နယ်ကငင်းငင်းရေးကျူးဆောင်ဖွဲ့ကကိုယ်စားလှယ်တွေဟာနေပြည်တော်မှာနိုဝင်ဘာလ1ရက်နေ့ကဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာအထူးကဆွေးနွေးတဲ့အချက်တွေကိုကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ PCG ကဦးလမိုင်ကွန်ချာကအခုလို VOE ကိုပြောပါတယ
်အရင်တုန်းကလှုပ်ရှားခဲ့တဲ့ဒီ IDP တွေဂျန်နရီအတွက်ကိုပြည်တော်အတိုင်းဒါဘလော့ကြီးလှုပ်ရှားပြီလဲဆက်လက်ပြီးမှသမ္မတအနေနဲ့ level ကိုကူညီပံ့ပိုးပေးရမှာလဲဘယ်လိုလုပ်ရင်ကောင်းမလဲဆိုတဲ့ဟာကိုတွေ့ဆုံပြီးမှဆွေးနွေးတဲ့
စပီဒုကတဲ့ IDB ဂျေယော29ရာနေရပြန်နိုင်ရေးအတွက်အရင်နှစ်တည်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်မတော်နဲ့ KIO တို့ညှိနှိုင်းသဘောတူတာပြီးဘာသာရေးအဖွဲ့အစည်းတွေနဲ့နီပွန်ဖောင်ဒေးရှင်းတို့ကအကောင့်တွေပေါ်ဆောင်ရနေတာဖြစ်ပါတယ်။နောက်ပိုင်းမှာတော့တိုက်ပွဲတွေပြန်ဖြစ်လာတာကြောင့်လုံခြုံရေးပြတ်ပြားပြီးအစည်းအဝေးရက်ဆိုင်နေတာပါ။တရင်းလာနေဆွေးနွေးပွဲမှာညီငယ်ရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့ကြောင်းဦးလမိုင်ကွန်ချာကအခုလိုဆက်ပြောပါတယ
်။ဒီ IDB နေရပြန်နိုင်ရေးအတွက်ကလည်းပဲငင်းငင်းချမလေးအပြစ်ခရှိမှပဲဖြစ်မှာဖြစ်တဲ့အတွက်အတွက်ကြောင့်ဒီငင်းချမ်းရဲ့အတွက်လည်း NLC လမ်းကြောင်းပေါ်မှာတွားနိုင်ဖို့အတွက်ဒီအရင်တုန်းက2018 19တို့မှာညှိနှိုင်းထားတဲ့ဒီ pilot လက်မှတ်ရေးထိုးနိုင်မယ်ဖို့လုပ်ထားတာအဲ့ဒါဒီ COVID-19 ရောဂါကြောင့်တော့တွေ့ဆုံနိုင်တော့ခက်ခဲတဲ့ဖြစ်သွားတဲ့ပေါ်ကိုလည်းဆိုရပြောင်းနေပြန်ဖြစ်တဲ့ပေါ်မှာဟိုဆက်ဆက်ပြီးမှဘယ်လိုလုပ်သွားမလဲဘယ်လိုတွေ့ဆုံနိုင်မလဲဒီဆိုတဲ့ပုံစံမျိုးညှိနှိုင်းတာတော့ရှိတယ်ဗျဘယ်လိုတွေ့ဆုံနိုင်မလဲတွေ့ဆုံနိုင်လို့ဆိုတော့အချင်း
ကချင်လက်နက်ကိုင် KIO ဘက်ကတော့ကချင်ဘာသာရေးခေါင်းဆောင်တွေနဲ့ IDP တွေနေရပြန်နိုင်ရေးဆွေးနွေးမယ်ဆိုတာသိရပေမဲ့ငင်းငင်းရေးနဲ့ပတ်သက်ပြီးဆွေးနွေးတာကိုတော့မသိကြောင်းပြန်ကြားရေးတောင်းအောင်ကဘုံမူကြီးနော်ဘူးကပြောပါတယ်။လက်ရှိငင်းငင်းရေးဆွေးနွေးဖို့နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
။ကျွန်တော်ကတော့အမေသားငင်းချမ်းရေးကိုရှေ့ချုပ်ပြီးမှတော်လန်ရင်းလို့နေတာဖြစ်ပါတယ်။ဒါကြောင့်ငင်းချမ်းရေးကိုညနေတဲ့လမ်းကြောင်းကောင်းတွေအဲဒီအစီအစဉ်ကောင်းတွေပြုလို့ရှိရင်တော့ကျွန်တော်ကတော့လက်ခံရမှာဖြစ်ပါတယ်။ဒါကအမှုအရပြောတာပေါ့။လောလောဆယ်ကတော့အနေနဲ့ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။အကြောင်းလေးဆိုတော့ဒီစီကောင်စီဘက်ကလည်းအဲသူတို့ရဲ့ဒီလှုပ်ရှားမှုတွေသူတို့ရဲ့သဘောထားတွေအပြောင်းလဲမရှိလို့ရှိရင်တော့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ့နော်။အဲဒီဒီမိုကရေစီနိုင်ငံပေါ်မှာရောက်ဖို့ကတော့နည်းနည်းဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
တရင်လာနေဆွေးနွေးပွဲမှာတော့စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ညီငယ်ရေးပေါ်ဆောင်မှုညှိနှိုင်းရေးကော်မတီဘက်ကကော်မတီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တက်ရောက်ပြီးကချင်ပြည်နယ်ဘာသာရေးကောင်းဆောင်တွေဘက်ကတော့ကက်သလစ်အသင်းတော်ဖာသာခါတူအောင်တို့တက်ရောက်ခဲ့ကြပါတယ်။ KBC အတွင်းမှုနဲ့တာဝန်ရှိသူတွေကတော့အွန်လိုင်းကနေဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်။ဒီရက်ပိုင်းအတွင်းမှာတော့စစ်ကောင်စီတက်တွေနဲ့ KIA ကြားမှာ ကချင်ပြည်နယ်တနိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်နေချိန်ကျောင်းတချို့နာမှာအသေးစားဘုံးပေါက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အထူးသဖြင့်ရန်ကုန်စကိုင်းဖျားသုံးစုစတဲ့မြို့တွေမှာပေါက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်။
COVID-19 ကပ်ရောဂါကြောင့်ဇူလိုင်လဇန်မှာပိတ်ထားခဲ့တဲ့အခြေခံပညာကျောင်းတွေနိုဝင်ဘာလတရက်နေ့ကပြန်ဖွင့်ခဲ့ပါတယ်။စာသင်ကျောင်းတွေပြန်ဖွင့်တဲ့နေ့မှာပဲစာသင်ကျောင်းတချို့ရဲ့နားမှာအသေးစားပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ကျောင်းတော်တော်များများမှာတော့လက်နက်ကိုင်လုံခြုံရေးတွေကလုံခြုံရေးယူပေးထားသလိုတချို့စာသင်ကျောင်းတွေမှာဆိုရင်စစ်တပ်ကတပ်ဆွဲထားတာမျိုးတွေရှိပါတယ်။ဒီလိုအခြေအနေမှာပဲကရင်ပြည်နယ်ဖျားသုံးစုမျိုးကအထက်တန်းကျောင်းတစ်ခုရဲ့ကျောင်းဝင်းထဲမှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့တဲ့အကြောင်းဒေသခံတဦးက VOA ကိုပြောပြပါဗျ။
ကျောင်းဝင်းထဲမှာရှိတဲ့ဒီအာဂဇာကွင်းတစ်ခုရှိတယ်။အဲ့ဒီအာဂဇာကွင်းရဲ့ဂိုးတိုင်နားမှာပေါ့နော်။အဲဘောလုံးဂိုးတိုင်နားမှာအဲအဲ့မှာမိုင်းကရိုဟိုတနင်္လာနေ့25မိနစ်ပေါ့မွန်လွဲတနင်္လာ25မိနစ်မှာထားဆိုရယ်။အဲ့ဒီမှာထိခိုက်တော့တရားမှမရှိဘူးလို့ကျွန်တော်တကယ်အတိအကျရရပဲ။
စကိုင်းတိုင်းနဲ့ကချောင်းဦးမြို့မြို့မရက်ကွက်မှာရှိတဲ့အမှတ်1မူလာတန်းကျောင်းသားမှာလဲကျောင်းမဖွင့်ခင်တရက်အလိုဖြစ်တဲ့အောက်တိုဘာလ31ရက်နေ့ညနေ6နာရီခွဲဝင်းကျင်လောက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုမှာတော့လူတဦးသေဆုံးပြီးတော့တဦးထဏ်ရာရခဲ့တယ်လို့ဒေသခံပြည်သူက VOA ကိုအတည်ပြုပြောပါတယ်။တေဆုံးသွားသူဟာလမ်းသွားလမ်းလာတဦးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ဒဏ်ရာအများပြားနဲ့တေဆုံးသွားသူဟာမိုင်းထောင်နဲ့အကြမ်းဖက်သမားလို့ပြောထားပါတယ်။တခါရန်ကုန်တိုင်းကြီးမြင့်နိုင်မြို့နယ်ဘားခရာလမ်းပေါ်ကအထက်တန်းကျောင်းတစ်ကျောင်းရဲ့ရှေ့မှာလဲနိုမာလာတရက်နေ့နေ့လယ်တနားရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်။လမ်းဘေးပလက်ဖောင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပေမဲ့လူတဦးတယောက်မှထိခိုက်မှုမရှိခဲ့ဘူးလို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးကပြောပြပါဗျ။စစ်ကောင်စီကထုတ်ပြန်တဲ့သတင်းစာတွေမှာတော့နိုင်ငံအနှံ့ကကျောင်းသူကျောင်းသားတွေဟာပျော်ပျော်ရွှင်ရွှင်နဲ့စာသင်ကျောင်းကိုပြန်တက်နေကြတယ်လို့ဆိုထားပြီးတော့သတင်းတပ်ပုံတွေနဲ့ဖော်ပြခဲ့ပါဗျ။စာသင်ကျောင်းတွေပြန်ပြီးတော့ဖွင့်တာကိုမလိုလားတဲ့အကြမ်းဖက်သမားတွေဟာကလေးငယ်တွေကြောက်ရွံ့ထိတ်လန့်အောင်နောက်ပညာသင်ကြားနေတဲ့အဆောက်အဦတွေထိခိုက်ပျက်စီးအောင်အကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်အေဂျန်တင်ငင်ရေးအတွက်စစ်ကောင်စီရဲ့လုံခြုံရေးတပ်တွေနဲ့ကျောင်းသားမိဘပြည်သူတွေပူးပေါင်းပြီးတော့လက်တွဲဆောင်ရွက်ကြဖို့တိုက်တွန်းရေးသားထားပါတယ်။ဆီယနာတင်လိုက်ခြင်းကနေစလို့အကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ကျောင်းတွေပြန်မတက်ကြဖို့တိုက်တွန်းမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်တချို့ကျောင်းသားတွေကတော့ကျောင်းပြန်မတက်ကြပါဘူး။စစ်ဖက်နောက်ကကျွန်ပညာရေးဒုမိဘတွေအားမပေးကျောင်းမတက်ရေးအတွက်နှိုးဆော်တဲ့စာတန်းတွေကိုကင်ဆောင်ပြီးတော့ရွှေဘုံမြို့မှာနိုမာလာနှစ်ရက်နေကခြိတက်ဆန္ဒပြခဲ့ကြသလိုမန္တလေးမှာလည်းကျောင်းပြန်မတက်ဖို့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာလည်းဓာရီဓာချက်ဘာမှမတက်တဲ့ပညာရေးစနစ်အမြင့်ဖြောက်ကသပိတ်မောက်ဆန့်ကျင်ကြဆိုတဲ့စာတန်းကိုချိတ်ဆွဲပြီးတော့အထကတိတင်ငန်းကျွန်းကျောင်းသားတမကများအဖွဲ့ဘာကသများအဖွဲ့ချုပ်ကနေစာတင်ကျောင်းတွေမတက်ဖို့ကိုလည်းစီယုံဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမမရှင်အနာသိစကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်တက်ကနိုဝင်ဘာလ5ရက်လာမယ့်တောက်ကြာနေ့မှာလွှတ်တော်တွင်အချိုးကျကိုစားပြု PR စနစ်ပြောင်းလဲကျင့်သုံးမှုအတွေ့နိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်ဒီပေါ်မှာနိုင်ငံရေးလေးလာသူတို့ရဲ့အမြင်တွေဘယ်လိုရှိမလဲဒေါက်တာတင့်ဆွေနဲ့ဒေါက်တာရိုဒင်းတို့ကိုမေးမြန်းပြီးကိုခင်မောင်စိုးမင်းကတင်ပြမှာပါရှင်
စစ်ကောင်စီကပြုလုပ်မဲ့အဲ့ဒီလွှတ်တော်တွင်အချိုးကျကိုစားပြုမှု PR စနစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုနိုင်ငံရေးမှာမပါနိုင်အောင်ပိတ်ဆို့ထားတဲ့စနစ်တစ်ခုသာဖြစ်တယ်လို့အခုအခါအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးလည်းဖြစ်တချိန်က1990ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ခဲ့တဲ့ဒေါက်တာတင်းဆွေကပြောပါတယ်
ဆိုတော့လေဒီနေ့ကစစ်တော်စီကနေအာလာသိန်းတို့ရေသားတွေကနိုင်ငံရေးပါတီတွေကခုမောင်ဆူတို့အိမ်ညာမှာစသဖြင့်ပုံကိုရပါလာတော့သူတို့ပါလာခြင်းဟာခုပြာစနစ်ကိုသူလုတ်ချင်လို့သူတို့ပါလာတာလို့ကျွန်တော်စရည်အတွက်ဖြစ်ပါတယ်အဲဒီမနိုင်ရေးကိုရည်ရွယ်ပြီးတော့ဤရေရှာပြီးလုတ်ချင်အဲနေလန်းတွေတွေကခုပြာစနစ်ဟာအခုသာဖြစ်တယ်သမ်းဟုတ်ပင်နေပြည်သူလူထုကိုစားပြုဖို့ဒီမိုကရေစီစနစ်မှာတည်နာရီကိုရည်ရဖို့ဆိုတဲ့ကောင်းမွန်မြတ်တဲ့ရည်ရချက်မပါဘဲနဲ့သူတို့ကြိုက်တဲ့လူသူတို့ခိုင်းတာရမယ့်လူတွေပါရေးကိုဥတီတဲ့နိုင်ငံရေးစီစဉ်အခုပဲဖြစ်ပါတယ်
။ဒါနဲ့ပတ်သက်လို့ပဲအမေရိကန်ပြည်ထောင်စုကွန်ဂရက်စ်မှာဘာမာဘေးလို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာဥပဒေတရအတည်ပြုနိုင်ရေးဆောင်ရွက်တဲ့အထက်မှာပါဝင်တဲ့ဘာမီးစ်အမေရိကန်ကွန်မြူနတီးစ်အင်စတီကျူမြန်မာနိုင်ငံသားများအရေးဆောင်ရွက်မှုရဲ့ဥက္ကဋ္ဌ ချင်းတိုင်းရင်သားဒေါက်တာရိုရင်းငါရဲ့အမြင်သဘောထားကိုမေးကြည့်ပါရယ်စစ်ကောင်စီကစိတ်ကြိုက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ကပြုလုပ်တဲ့ PR စနစ်ဟာစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့ဖြစ်တယ်လို့သူကပြောပါရယ်
PR system proportional representation ဘာဒီဟာကစစ်တပ်ကိုထောက်ခံတဲ့ပါတီတွေအနိုင်ရရှိဖို့အခြေခံဥပဒေလည်းမဖြတ်သေးဘူးဆိုတော့စစ်တပ်က25ရာခိုင်နှုန်းရှိနေသေးတယ်သူတို့အလိုအရပေါ့နော်အဲ့ဒါ NLD မပါဘဲနဲ့အဲ့ဒါ26ရာခိုင်နှုန်းလောက်သူတို့စိတ်တန်းကြသူတို့ဖက်ပါတဲ့ပါတီတွေနဲ့ပေါင်းပြီးတော့အဲ့ဒါထာဝရအာဏာစုပ်ကိုင်နိုင်ဖို့ပေါ့နော်
စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကပြုလုပ်တဲ့လွတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးပါတီအားလုံးကိုလည်းဖိတ်ကြားထားပါတယ်။ဒီ PR စနစ်ဟာတိုင်းရင်းသားလူနည်းစုတွေအတွက်ကိုရောအချိုးရှိနိုင်ပါသလားဒေါက်တာတင်းဆွေခင်ဗျာ
။အဲဒီနိုင်ငံရေးပါတီတွေဟာလွတ်တော်မှာကိုစားပြုကရှိဖြစ်ပါတယ်။သို့တော်လည်းတိုင်းရင်းသားနိုင်ငံရေးပါတီအများစုကသူက data drain ကိုကိုစားပြုတဲ့စနစ်ကိုအဲလောက်ပဲသူရှိရကြတာများပါတယ်။ပြောင်းစုတစ်ခုလုံးကိုယူရဲတိုင်းရင်းသားပါတီဆိုတာတော်တော်နေတယ်နော်ဒါကြောင့်အရင်ကလည်း PR စနစ်မရှိပြီလို့လေပြတ်တော်မှာတိုင်းသားအမတ်တွေတိုင်းသားပါတီတွေဟာအတန်အသင့်ကိုစားပြုဖို့ရခဲ့ပြီးသားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်စစ်ကောင်စီလက်ထက်မှာအဲ့ဒီစနစ်နဲ့လှုပ်လို့ရှိရင်တိုင်းရင်းသားတွေကြားထဲမှာကိုယ်ကလည်းပို့ပြီးတော့အစီအဝါကွဲမဲ့အနေထားတောင်ကျွန်တော်ကဆွေးနွေးနေခင်ဗျလုံးဝမဖြစ်သင့်တဲ့စနစ်လို့ပဲကျွန်တော်က
ဒေါက်တာတင်းဆွေကတော့ PR စနစ်ကြောင့်တိုင်းရင်းသားတွေအကြားမှာသွေးကွဲမှုတွေတောင်ဖြစ်လာနိုင်တယ်လို့သူ့ရဲ့သဘောထားကိုပြောပြပါရယ်ချင်းတိုင်းရင်းသားတူဦးဖြစ်တဲ့ဒေါက်တာရိုဒင်းငါရဲ့အမြင်ကိုလည်းသိပါရစေ
တိုင်းရင်းသားပါတီလို့ဆိုတဲ့အခါမှာတကယ်တမ်းတိုင်းရင်းသားကိုစားပြုသလားဒီကရင်ချင်းအမျိုးသားပါတီနာမည်ကိုတတ်လိုက်တယ်ဒါပေမဲ့သူတို့ရည်ရွယ်ချက်ကဒီမိုကရေစီအရေးအတွက်မဟုတ်ဘဲနဲ့ကိုကျိုးရှာတဲ့ပါတီတွေလည်းအများကြီးရှိတာကိုဒီ principle တကယ်ရှိတဲ့တိုင်းရင်းသားပါတီဖြစ်ဖြစ်ပဲပါတီဖြစ်ဖြစ်တော့ဒီဟာကိုတဲ့ရောက်ပြီးတော့စစ်တပ်နဲ့ပူးပေါင်းမယ်လို့တော့မထင်ဘူး PR system တွေပါရီလုပ်မယ်ဆိုတဲ့ဟာကတော့တိုင်းရင်းသားတွေရဲ့လိုအပ်ချက်ဘလို့မှဖြည့်ဆည်းပေးနိုင်မလိမ့်မယ်လို့မထင်ပါဘူ
းဒီလနိုဝင်ဘာ9ရက်နေ့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်အသစ်ကလွှတ်တော်အချိုးကျကိုစားပြု PR စနစ်ဆွေးနွေးပွဲကိုနိုင်ငံရေးပါတီတခုကိုကိုယ်စားလှယ်2ဦးနဲ့အစိုးရမဟုတ်တဲ့အရက်ဖက်အဖွဲ့အစည်းတွေကိုလည်းဖိတ်ကြားထားပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းရမှာလဲရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးအကြောင်းပြခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်ဆူမီပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်တင်ဆက်မဲ့ဒုတိယပိုင်းအစီအစဉ်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကရောင်းမယ်လို့ကြေညာထားတဲ့ဒီငွေတိုက်စာချုပ်နဲ့ပတ်သက်လို့တုံ့တက်ဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်။ရုံမြင့်တန်ကြားနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကထက်မှန်ပြင်ဆင်လိုက်တာဟာပုဂ္ဂလိကရုပ်တံလိုင်းတွေအတွက်ဖျော်ဖြေရေးအစီအစဉ်တွေထုံးလွှင့်ဖို့အခက်အခဲဖြစ်သွားစေတယ်လို့သတင်းမီဒီယာတွေအပေါ်ပြင်းပြင်းထန်ထန်အပြစ်ပေးနိုင်ဖို့ပြင်ဆင်လာတာဖြစ်တယ်လို့သတင်းသမားတွေဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။နိုဝင်ဘာလ1ရက်နေ့ကစစ်ကောင်စီပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ရုပ်တံနဲ့အတန်ထုံးလွှင့်ခြင်းဆိုင်ရာဒီဥပဒေနဲ့ပတ်သက်လို့ကြည့်ကြရအောင်ပါဒီဥပဒေပြင်ဆင်ချက်မှာအဓိကအားဖြင့်ရုပ်မြင်တန်ကြားနဲ့အတန်ထုံးလွှင့်ခြင်းဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာအပြောင်းလဲလုပ်ထားပြီးတော့ငွေတန်းမှာဆိုရင်လဲကျပ်သိန်း300ကနေ900အထိတိုးမြင့်လိုက်တဲ့အပြင်3နှစ်ကနေ5နှစ်အထိထောင်ဒဏ်ကိုပါထည့်သွင်းထားပြီးပြစ်ဒဏ်2ရက်လုံးကိုပါချမှတ်မှာဖြစ်တယ်လို့ဖော်ပြထားပါတယ်အရင်ကအင်တာနက်ကနေထုံးလွှင့်ရင်ပြဿနာမရှိပေမဲ့အခုဥပဒေပြင်ဆင်ချက်အရဆိုရင်လိုင်စင်မရှိတဲ့ပုဂ္ဂလိကမီဒီယာတွေတောင်ဒီအင်တာနက်အသုံးပြုထုံးလွှင့်ခွင့်မရအောင်ထိန်းချုပ်လိုက်တာဖြစ်တယ်လို့နော်ဝေးအခြေစိုက်မြမဥပဒေရေးရာကျွမ်းကျင်သူဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ဥပဒေအဟောင်းမှာကအင်တာနက်မှာတစ်ဆင့်ထုံးလွှင့်သည့်ကိစ္စရပ်များအကျိုးမဝင်စေရဆိုတာပါတယ်ယခုဥပဒေအသစ်မှာတော့အင်တာနက်မှာထုတ်လွှင့်ပြသခြင်းဆိုတဲ့စကားရပါမလာတဲ့အတွက်ကျွန်တော်တို့အင်တာနက်ကနေပြီးတော့အခုမီဒီယာတွေတော်တော်များများကလွှင့်ထုတ်နေကြတဲ့အစီအစဉ်တွေမှာလိုင်စင်မရှိဘူးဆိုလို့ရှိရင်အင်တာနက်ကလွှင့်ထုတ်လို့တော့မရတော့တဲ့အခြေအနေမျိုးဖြစ်တယ်ဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့တွေ့ရပါတယ်
ဒါပြင်စစ်ကောင်စီရဲ့ပြင်ဆင်ချက်ဥပဒေကိုကြည့်ရင်မီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်အပြစ်ပေးနိုင်မှုရည်ရွယ်တာတွေ့ရတယ်လို့လည်းဦးမင်းလူကပြောပါတယ
်။မီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်အပြစ်ပေးနိုင်မှုအတွက်ပြင်ဆင်ပြထားတဲ့ဥပဒေလိုပဲကျွန်တော်တို့မြင်ပါတယ်ဗျ။ရခိုင်နှုန်းကတော့ငွေတံပဲအမြင့်ဆုံးချမှတ်တာလေ။အခုဒဏ်ငွေတွေမကတော့ဘဲနဲ့ထောင်ဒဏ်3နှစ်ကနေပြီးတော့5နှစ်အထိချမှတ်နိုင်တယ်ဆိုတာပါလာတယ်။နောက်တစ်ခါသိန်း300ကနေသိန်း900ဓာငွေကိုပြစ်ဒဏ်ကိုအတူကြခံစီဆိုတော့ပါလာတယ်ဒါဖြစ်တဲ့အတွက်လုပ်ငန်းကိုလုတ်ကင်နေတဲ့လုပ်ငန်းရှင်တွေအနေနဲ့ကတော့အရင်တော့ကလူငွေဒဏ်နဲ့မပြီးတော့ပဲထောင်နာမှာအခုရင်ဆိုင်ရမယ့်အခြေအနေမျိုးကြုံတွေ့လာရတယ်လို့ကျွန်တော်တို့မြင်ပါတယ
်ရုပ်မြင်သံကြားနဲ့အတန်ထုံးလွင်ခြင်းဆိုင်ရာမူရင်းဥပဒေကို2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာပြဋ္ဌာန်းခဲ့တာပါအဲ့ဒီအချိန်ကမီဒီယာတစ်ခုလုံးကိုထိန်းချုပ်နိုင်ရေးဥပဒေတွေကိုအသေးစိတ်ရေးဆွဲခဲ့တယ်လို့စစ်တပ်အရာရှိဟောင်းတွေခန့်အပ်ရေးတည်ကြအောင်လဲစီမံခဲ့တာတွေ့ရတယ်လို့ကမာရွတ်သတင်းမီဒီယာတီထောင်ခဲ့သူကိုနေတန်မောင်က VOE ကိုပြောပါတယ်။ဒါပေမဲ့အခုစစ်ကောင်စီကပြင်ဆင်လိုက်တဲ့ရည်ရွယ်ချက်ကိုကြည့်ရင်အရင်ဥပဒေအရရုပ်တံလွှင့်ကောင်စီမထူထောင်ရသေးတဲ့အတွက်ဥပဒေချိုးဖောက်မယ်ဆိုရင်ဓာတ်ရိုက်အေးယူနိုင်ရေးရဲတပ်ဖွဲ့ကိုလုတ်ပိုင်ခွင့်ပေးလိုက်တာလို့မြင်ကြောင်းကိုနေတန်မောင်ကပြောပါတယ
်။တော်ဥပဒေသာပြန်နှံ့လိုက်တယ်။မာသလောသာဖြစ်တယ်။ဒီဥပဒေမရှိ။ဒီဥပဒေမရှိတော့ဒီမီဒီယာရုပ်မြင်သံကြားကောင်စီမရှိတဲ့အချိန်မှာကောင်စီမရှိဘူးဆိုတာဒီဥပဒေမရှိလို့ကောင်စီကထွက်မလား။အဲ့ဒီအချိန်မှာအာဏာသိမ်းစစ်တပ်ကနေပြီးတော့ဒီဥပဒေမှာပြန်နှံ့ထားတဲ့အတိုင်းတစ်ခုခုအေးယူရမယ်ဘာညာရေးဆိုရင်တော့ကောင်စီကနေဖြေရှင်းရတယ်ကျုပ်ကဘရိုကာစတင်းကောင်ဆယ်အဲ့ကောင်ဆယ်ကြီးမရှိတဲ့အတွက် तू อ่ะအဲ့ဒါကိုဖြတ်ပြီးတော့ရဲအေးပိုင်နေဥပဒေပုံမှန်ဖြစ်တယ်ဆို तू อ่ะသူ့သဘောနဲ့သူပြန်ပါလိုက
်ဒါအပြင်ဒီဥပဒေပြင်ဆင်ချက်အရာဆိုရင် MRTV နဲ့မြဝတီကလွှဲပြီးဖြော်ပြရေးစီစဉ်တွေကိုပဲထုတ်လွှင့်နေတဲ့ပုဂ္ဂလိကရုပ်တံလိုင်းတွေကိုတော့အချိန်မရွေးအကြောင်းပြချက်မျိုးစုံနဲ့ရဲတပ်ဖွဲ့ကဖမ်းဆီးနိုင်တဲ့အခြေအနေဖြစ်နေတယ်လို့ကိုနေတန်မောင်ကပြောပါတယ
်ဒီပုဂ္ဂလိကမီဒီယာတွေကအာဏာသိမ်းမှုနဲ့ကြုံတဲ့အခါမှာသူတို့မှပြစီရအတင်းတော်မလုပ်တော့ဘူးတော်တော်များများတရင်တွေမလုပ်တော့ဘူးဖြုတ်ချလိုက်ပြီးတော့ entertainment တွေလုပ်တယ် entertainment ကြတော့လေထွက်ရှိပြီးသား video ကားဟောင်းတွေပြတော့အခုက CDM လုပ်ထားတဲ့တချို့ကဒီငယ်စားမှလက်နက်ကင်ဒေါ်လာရေးနဲ့လုတ်ကင်ပြအမှုပညာရှင်တွေအများကြီးရှိတယ်ဂျာနဲ့ကြည်ရှိတော့အဲ့လူတွေပါနေတဲ့သချင်းတွေရုပ်ရှင်တွေအောင်သူကလွှင့်လို့မရဘူးဖြစ်တယ်ဆိုတော့အကန့်အသတ်ကကြီးတော့အဲ့ဂျာထဲမှာဥပမာဆိုပါဆိုဗျာမင်းမော်ကွန်းနဲ့အိလွာကျော်စင်ပါတဲ့ video ကို channel K ကလွှင့်မိခဲ့ရင်သူအဲ့ညောင်စောင့်ပြီးတော့ဖန်စီအရေးယူမယ်ဆိုတော့ပုံစံတွေ့ရှိတယ်ဆိုတော့ကဟိုဘသူမှမလုံခြုံတော့ဘူးအဲ့ဒီဟာကြီးကိုတော့ကျွန်တော်ထင်တယ် SkyMap Forever အပါဝင် channel ပုတ်ကလေးကရုပ်မြင်သံကြားလုတ်ပိုင်ခွင့်ရှိတဲ့သူတွေကဒီချိန်မှာသတိကြီးကြီးထားတဲ့ကျွန်တော်တယောက်တည်းမြင်ရတော့မလွင့်နဲ့တော့ဟိုတိုင်းပြည်ကစီးပွားပြက်နေပြီဘသူတိုင်းပြည်ကိုလည်းမမှန်ကန်ကန်သတင်းမပေးနိုင်ဘူးဆိုရင်တော့ CDM လုတ်လိုက်တော့အဲ့ဒါအကောင်းဆုံးပဲလို့ကျွန်တော
်ဒါကတော့ကမာရွတ်သတင်းမီဒီယာကကိုနေတမောင်ကနေ VOE ကိုပြောသွားတာပါမနေ့နိုဝင်ဘာလ2ရက်နေ့ကကြာရောက်တဲ့သတင်းသမားတွေပေါ်ကျူးလွန်နဲ့ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ကကင်းလွတ်ခွင့်ပေးနေတာတွေကိုအဆုံးသတ်ရေးနိုင်ငံတကာနဲ့အထိတ်မှတ်ဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကြေညာချက်ထုတ်ပြန်တဲ့အထက်မှာလဲဆင်ဟာနာတင်ထားတဲ့မြန်မာနိုင်ငံမှာသတင်းသမားတွေပေါ်တိုက်ခိုက်မှုအကြမ်းဖက်မှုချိန်ချောက်မှုတွေဟာအလွန်ဆိုးရိမ်စရာကောင်းနေပြီးတော့သတင်းလွတ်လပ်ခွင့်ဆုံးရှုံးနေကြောင်းဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေပေါ်စစ်အာဏာပိုင်တွေကစနစ်တကျထိန်းချုပ်ကန့်သတ်တဲ့မူဝါဒတွေနဲ့လုပ်ရက်တွေအပေါ်စိုးရိမ်ကြောင်းနဲ့သတင်းသမားတွေအပါအဝင်မတရားဖမ်းဆီးထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့လဲ UNESCO ကတောင်းဆိုထားပါတယ်ရှင်။ဗုဒ္ဓဘုရင်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမတို့အစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်နေနဲ့ခင်ကိုကျမတို့မြန်မာစံတော်ချိန်နနေ6နိုင်ကနေ9နိုင်အထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နိုင်ပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နိုင်ရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကို ကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတာတွေကိုတိုက်ရိုက်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင်ကျမတို့ခုဒီနနက်ခင်းအစီအစဉ်တွေကိုမီတာလိုင်းအသစ်တွေနဲ့ထုတ်လွှင့်တဲ့နေရာမှာလိုင်းတိုမီတာ32 kHz 9335နဲ့9383ညာလိုင်းတိုမီတာ49 kHz 6153ညာတို့ကနေထုံးလွင့်ပေးနေပါရှင်အခုဆက်လက်တင်ဆက်မဲ့ဒုတိယပိုင်း나ယူဝက်အစီအစဉ်မှာနားဆင်ကြည့်ရှုရမှာကတော
့အဓိကပြန်ပေးနိုင်ပြဿနာတက်တာပေါ့ဆိုတော့ပြန်ပေးနိုင်နေအာမခံရမယ်ပြီးတော့ကြအတိုးနဲ့ဆိုရင်လည်းအတိုးအများန်းပေးနေရမယ
်ဒါကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းမယ်လို့ကြေညာထားတဲ့ငွေတိုက်စာချုပ်အပေါ်မှာသုံးသက်ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာကြည့်ရှုနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကျမတို့အရင်ဆုံးထုတ်လွှင့်မှာပါ။ရုရှားနိုင်ငံမှာရှိတဲ့ Great Vesuvian ရှုနွန်တော်ကြီးဟာဆွစ်ဇာလန်နိုင်ငံထက်အရွယ်အစားပိုကြီးပါတယ်။ကမ္ဘာလေထုထဲကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေမမျှမတဖြစ်အောင်ထိန်းညှိပေးတဲ့နေရာမှာဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဒီလိုမျှမျှတတဖြစ်အောင်ထိန်းညှိပေးတဲ့နေရာမှာတစ်တော်ကြီးတွေလိုပဲနွန်တော်တွေရဲ့အခန်းကဏ္ဍဟာတိတ်ကိုအရေးပါလာပါတယ်။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်ရှင်။
ကဘာအပူအေးမြတ်တအောင်လို့ထိမ့်ပြီးပေးနိုင်ဖို့တစ်တော်ကြီးတွေလိုပဲနှွန်တော်တွေလည်းအလွန်ကိုအရေးပါပါတယ်။ကဘာကိုပိုးပြီးတော့ပူနွေးလာစေတဲ့လေတုတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုနှွန်တော်တွေကစုပ်ယူပေးနေပါတယ်။မြေဆွေးတွေ၊တည့်ရက်ဆွေးတွေအဖြစ်နဲ့လည်းအဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုနှစ်ပေါင်းထောင်နဲ့ချီတိုးလောင်ပေးထားကြတာပါ။Tomsk ပြည်နယ်တက္ကသိုလ်ထိပ်တန်းဇီဝဗေဒပညာရှင် Sergey Kibutin ကတော့ Great Vesuvian နွန်တော်ကြီးကိုကာဗွန်တိုးလောင်ပေးနေတဲ့စေယုံကြီးကမ္ဘာရေခဲတည်သားကြီးလို့တင်စားခေါ်ပါတယ်
။ Торфяные болота содержат в два раза больше углерода.
ကမ္ဘာမြေနဲ့ပြင်300ဂန်နုလောက်ကိုဖုံးလွှမ်းထားတဲ့ Peat Land ဆိုလည်းခေါ်တဲ့စိတ်မီတော်တွေနွန်တော်တွေဟာကမ္ဘာတဝန်းတက်တော်တွေကစုပ်ယူထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏရဲ့နှစ်ဆလောက်ကိုစုပ်ယူပေးထားပါတယ်။သူတို့စုပ်ယူတိုးလောင်ပေးထားတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကမြေကြီးတွေထဲမှာရှိနေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေပမာဏစုစုပေါင်းရဲ့30ရာခိုင်နှုန်းလောက်ရှိပါတယ
်။အပူချိန်တိုးလာပြီးတော့တောမီတွေပိုလောင်ကျွမ်းလာတာကြောင့်တက်တော်တွေရဲ့တိုးလောင်နိုင်မှုအားနည်းလာတဲ့အတွက်နွန်တော်တွေရဲ့အခန်းကဏ္ဍပိုးပြီးတော့အရေးပါလာတယ်လို့ကီပိုတင်ကပြောပါတယ်။ဒါပေမဲ့လည်းနွန်တော်တွေစိတ်မြေတော်တွေကိုအနီးကပ်ထိန်းသိမ်းစောင့်ရှောက်ဖို့လိုတယ်လို့လည်းသတိပေးပါရယ်။ West Siberian နွန်တော်တွေကိုတောင်ပိုင်းနဲ့မြောက်ပိုင်းဆိုပြီးတော့နှမျိုးခွဲခြားသတ်မှတ်နိုင်ပါရယ်။အဲ့ဒီနွန်တော်တွေကလည်းဥတုရာသီပြောင်းလဲမှုအတွေ့ကွဲပြားတဲ့အခံကဏ္ဍမှာနေရာယူထားကြတာပါ။မြောက်ပိုင်းနွန်တော်တွေမှာတော့အေခဲနက်ဆိုင်မြေလော်တွေကြောင့်မီသိန်းနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေလေထုထဲရောက်မလာနိုင်အောင်ထိန်းထားနိုင်ပါရယ်။Noya Bricks မြို့အနီးကအိတ်ခဲနေတဲ့ဒီနွန်တော်တွေက Siberia ဒေသက Yuval တောင်ကုန်းတွေပေါ်မှာရှိတာပါ။
ဥရုယာဒီပြောင်းလဲမှုနဲ့ပတ်သက်ပြီးအနုလက္ခဏာအရပြောရရင်တော့စိုက်ဘီးရီးယားမြောက်ပိုင်းကနွန်တော်တွေထဲမှာဖန်လုံရင်ဓာတ်ငွေတွေအတော်များများရှိနေပါတယ်။မိသိန်းဓာတ်ငွေအများကြီးတူလောင်ထားတဲ့အန်ရယ်ကြီးတဲ့နေရာတစ်ခုလို့လည်းပြောရမှာပေါ့။ဘာဖြစ်လို့လဲဆိုတော့မိသိန်းဓာတ်ငွေတွေကအန်ဒရယ်သိပ်ကြီးပါတယ်။သူ့ရဲ့တည်ရောက်မှုကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထက်အဆ30ပိုပြင်းထန်ပါတယ်။
Western Siberia ကနွန်တော်တွေမှာမိသိန်းဓာတ်ငွေတန်ချိန်တန်ပေါင်း80လောက်ကိုတူလောင်ထားတယ်လို့ကျွမ်းကျင်သူတို့ကပြောပါတယ်။အခုတော့ကမ္ဘာပုံနေမှုကြောင့်ရေတွေခဲနေတဲ့အဲ့ဒီနွန်တော်တွေလည်းအကြီးကျယ်စားပြီးတော့အရေးပြောလာနေပါတယ်။အခုလိုအရေးပြောလာတဲ့နေရာတွေမှာအပေါက်တွေပေါ်လာပြီးတော့ရေကန်သစ်တွေလည်းပေါ်ထွက်လာသလိုရေကန်ဟောင်းတွေလည်းအရွယ်အစားပိုးပြီးတော့ကြီးလာပါတယ်။ဒါရီမကသေးပါဘူး။ Siberia ကနွန်တော်တွေအရေးပြောမှုနှုန်းကအခြားနေရာတွေထက်ပိုးပြီးတော့မြန်ဆန်နေတယ်လို့လည်းကီပိုတင်ကပြောပါတယ
်။
အဲ့ဒီလိုမျိုးတိုင်းတက်လာတဲ့အပူချိန်ကအခြားကမ္ဘာဒေသတွေထဲနှစ်ဆကနေနှစ်ဆခွဲလောက်ပိုများပါတယ်။ Siberia နဲ့ Siberia Arctic ဆိုတဲ့ဘက်မှာဆိုရင် အခြားနေရာတွေထက်လေးစားတော့ပိုများပါတယ်။ဒါကြောင့်အဲ့ဒီနေရာဟာဥရယာတီပြောင်းလဲမှုအဆိုးဆုံးနေရာလို့ဆိုရမယ့်နေရာပါ
။ The Great Vesuvian နွန်းတော်အပါဝင် West Siberia တောင်ဖက်ပိုင်းကနွန်းတော်တွေကတော့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေကိုထုတ်လွှတ်မှုထက်စုပ်ယူမှုကပိုများပါတယ်။ဒါကြောင့်လဲဥရယာတီပြောင်းလဲမှုကိုထိန်းပေးတဲ့ဒီနေရာကိုကမ္ဘာရေခဲတည်သားကြီးလို့တင်စားခေါ်ပေါ်ကြတာပါ။ဒါကြောင့်လဲနွန်းတော်ကြီးတွေကိုလေ့လာဖို့ထိန်သိမ်းစောင့်ရှောက်ဖို့အလွန်အရေးကြီးနေပြီလို့ဒေသရင်သိပ္ပံပညာရှင်တွေကပြောပါတယ်။ဒီနွန်းတော်တွေဟာသဘာဝအတိုင်းတည်ရှိနေတဲ့ကမ္ဘာပေါ်ကကြံ့နေတဲ့အဖိုးတန်းရှားပါးနေရာတစ်ခုလည်းဖြစ်ပါတယ်။ဥရောပတိုက်ဖက်ပိုင်းကရုရှားနယ်နိမိတ်ထဲမှာရောဥရောပတိုက်ထဲကနွန်းတော်အများစုမှာပါရေတွေစုပ်ထုတ်ပြီးတော့နေအိမ်အဆောက်အုံတွေဖန်နေဖို့နဲ့တွင်းထွက်လောင်စာထုတ်ယူဖို့အနေမြင့်ချဲ့ထွင်နေကြပါတယ်။အဲဒီလိုနေရာတွေဟာအခုတော့ဖန်လောင်အိမ်တန်းငွေတွေလည်းအများအပြားထွက်တဲ့နေရာဖြစ်လာပါတယ်။ရှိအောင်မှာရှိတဲ့တည့်ရွက်ဆွေးတွေကဖလုံအိမ်တန်းငွေတွေကိုနှစ်ပေါင်းထောင်နဲ့ချီစုပ်ယူတိုးလောင်ပေးထားတာပါဒါပေမဲ့လည်းလက်တလုံးဥရူရာသီပြောင်းလဲမှုတွေကြောင့်အဲ့ဒီလိုသဘာဝတရားကြီးရဲ့အနေအထားတွေဆက်ပြီးတော့ထိန်းထားဖို့ခက်ခဲလာစေပါတယ
် казалось бы всё прекрасно человечество выбрасывает больше CO2 а экосистемы больше поглощают CO2 всё в балансе но сейчас
ဒူရီယာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေပို့ထုတ်လို့နေမယ်ဇီဝဂေယစနစ်ကြီးကအဲ့ဒီတန်းငွေတွေကိုစုပ်ယူနေမယ်ဇာယာတိုင်းကပုံမှန်တိုင်းသွားနေတယ်လို့ထင်မြင်ကြရှိပါတယ်။ဒါပေမဲ့လူသားတွေရဲ့လိုရဲ့ကြောင်းကာဗွန်ဒိုင်အောက်ဆိုက်တန်းဝေထုတ်လွှတ်မှုတိတ်များလာတဲ့အတွက်ဂေဟာစနစ်ကြီးဘက်ကအလင်းမီစုပ်ယူမှုပေးနေအောင်ဖြစ်လာသလိုအကျိုးဆက်တွေလည်းပိုများလာပါတယ်
။တည့်ရဆွေးတွေမီးလောင်နိုင်တဲ့အန္တရာယ်လည်းရှိနေပါသေးတယ်။တည့်ရဆွေးတွေမီးလောင်ရင်တော့ကမ္ဘာလေလုံးတွေဖလုံအိမ်တန်းငွေတွေအဆမတန်ရောက်လာအောင်မှာပါ။ပူပြင်းခြောက်သွေ့လာတဲ့နွေရာသီတွေတစ်နှစ်ပြီးတစ်နှစ်ဆက်လာမယ်ဆိုရင်တော့နွန်တော်တွေလည်းရေခမ်းခြောက်လာနိုင်ပြီးလူသားတွေအတွက်ကြီးမားတဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့သုတေသီတွေကသတိပေးပါတယ်
။ Столетия лежит вот такая большая торфяная сухая подушка, которая, ну, по разным причинам.
နွန်တော်တွေကရေတွေခမ်းလာမယ်။အနေတွေကျလာမယ်ဆိုရင်တော့မီးပြန်နေလည်းပိုကြီးလာနိုင်ပါတယ်။ဒါဆိုရင်တော့၆သွေးနေတဲ့တိရွဲ့၆ကွင်းကြီးပေါ်လာပါလိမ့်မယ်။လူသားတွေရဲ့ပြုမှုကြောင့်ပဲဖြစ်ဖြစ်မိုးချိုးပြစ်တာမျိုးလိုသဘာဝတရားကြောင့်ပဲဖြစ်ဖြစ်တော်မီတွေစတင်လောင်ကျန်းလာမျိုးဖြစ်လာနိုင်ပါတယ်။ဒီလိုဖြစ်လာပြီဆိုရင်တော့လေတူတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေအကြီးအကျယ်တိုးလာပါလိမ့်မယ
်။ရုရှားနိုင်ငံမှာမနစ်ကအရွယ်အစားတိတ်မကြည့်ဘူးလို့ဆိုရမယ်။တရက်ဆွေးကွင်းတစ်ခုတော်မီးလောင်ခဲ့တာမှာအနီးပတ်ဝန်းကျင်ကမြို့ရွာတချို့မိခိုးတွေပိတ်ဖုံးသွားခဲ့တာပါ။ဆိုက်ဘေးရီးယားဒေသမှာလောင်သွားတဲ့အဲ့ဒီတော်မီးကတိတ်မကြည့်ဘူးလို့ပြောနိုင်ပေမဲ့လို့နောက်မှာဒေသရင်းအတွက်ရောကမ္ဘာတစ်ခုလုံးအတွက်ပါဆိုးရတဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်။အခုလက်ရှိအချိန်ထိတော့ Great Vesuvian နွန်းတော်ကြီးကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေဆက်ပြီးတော့တိုးလောင်ထားပြီးဒီအတိုင်းအနည်းဆုံးနှစ်တရာလောက်ထိမပြောင်းမလဲရှိနေအောင်မယ်လို့သိပ္ပံပညာရှင်တွေကယူဆကြပါတယ်။ဒါပေမဲ့လည်းနယ်မြေချက်ထွင်တာတစ်တော့ပြုံးသီးစေတာစတဲ့လုပ်ရက်တွေမရဘူးဆိုရင်တော့အဲ့ဒီအခြေအနေတွေပြောင်းသွားနိုင်တယ်လို့လည်းသူတေတီတွေကသုံးသပ်ပါတယ်။ကမ္ဘာကုလသမဂ္ဂရဲ့ဦးဆောင်မှုနဲ့ဖလုံအိမ်တန်းငွေထုတ်လုပ်မှုလျှော့ချရေးနိုင်ငံဆောင်ကြိုးပမ်းနေပေမဲ့လို့ကမ္ဘာတဝန်းဖလုံအိမ်တန်းငွေထုတ်လုပ်မှုတွေရော့ကျမသွားသလိုဥဒုရာသီပြောင်းလဲမှုအကျိုးဆက်အဖြစ်တဘာဝကပေးတံတွေတစ်နှစ်တခြားပို့ပြီးတော့ဆိုးဝါးပြင်းထန်လာနေပါတယ်။တစ်ချိန်တည်းမှာပဲစိုက်ဘေးရီးယားနွန်းတော်ကြီးတွေကလည်းတဘာဝအတိုင်းသူ့အလုပ်သူဆက်လုပ်နေပြီးလူမှုတွေကကမ္ဘာနယ်အောက်ဆိုက်တန်းငွေတွေဆက်လက်စုပ်ယူနေတယ်ဆိုပေမဲ့လက်ရှိကြုံရတဲ့ဘေးအန္တရာယ်ကနေကယ်တင်ပေးနိုင်မှာမဟုတ်ဘူးလို့လည်းစီးပွားပေးတာပညာရှင်ကီပိုတင်ကပြောပါတယ်။ဒါကြောင့်လေလူသားတွေအနေနဲ့ဥရူယာတီပြောင်းလဲဖောက်ပြန်လာစေတဲ့လုပ်ရမျိုးတွေရက်ပြမဖြစ်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးတိုက်တွန်းနေကြတာဖြစ်ပါတယ်
။ဒါကတော့နန်းလောင်ကတင်ပြသွားတာပါရှင်။ဗုဒ္ဓဘုရားနေနဲ့ခင်ဗျူရီမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အမေရိကန်နိုင်ငံကြီးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါ။ကုလသမဂ္ဂရဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်လို့ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာစကော့တလန်ဂလပ်စကိုမြို့ကိုရောက်နေပါတယ်။ဝါရှင်တန်မှာတော့ပမာဏများလာတဲ့အစိုးရအသုံးစရိတ်နဲ့ပတ်သက်လို့သဘောတူညီမှုရဖို့ဒီမိုကရက်တွေကကြိုးပမ်းနေတာပါ။မစ်ရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်။
ပတ်သက်ပြီးအရေးတူဆောင်ရွက်ကြဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်လို့ခန့်မှန်းရပါတယ်။
ဝါရှင်တန်မှာတော့ဒီမိုကရက်လွတ်တော်မတ်တွေဟာရာသီဥတုအရေးနဲ့ပတ်သက်ပြီးတော့ကင်တွေဘူးအ38ဒေါ်လာဘီလီယံ500အပါဝင်အစီအစဉ်ပေါင်းစုံအတွက်အစိုးရအ38.85 ထရီလီယံသတ်မှတ်ပေးနိုင်မှုကြိုးပမ်းနေကြပါတယ်
It is the most transformative
ကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့တည်တန်းတစ်လျှောက်မိသားစုတွေကျန်းမာရေးရာသီဥတုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအကြီးအကျယ်ပြောင်းလဲပေးမယ့်ဥပဒေဖြစ်ပါတယ်သမရလက်မှတ်ထိုးဖို့အထူးသာဆောင်ရွက်နိုင်မယ်ဆိုရင်ဒါဟာကြီးမားတဲ့အောင်မြင်မှုတရားဖြစ်ပါလိမ့်မယ်
။တမန်ရိုးကြဆောင်ရွက်မှုတွေကနေအပြောင်းလဲပို့လုပ်ချင်ကြတဲ့ဒီမိုကရက်တွေနဲ့အလဲအလတ်သဘောထားရှိတဲ့ဒီမိုကရက်တွေကြားမိသားစုဝင်တွေကျန်းမာရေးအတွက်ခွင့်ပေးတာလိုမျိုးအစီအစဉ်တွေကိုပယ်လိုက်ပြီးတဲ့နောက်အသုံးစရိတ်ပမာဏလျှော့ချဖို့သဘောတူခဲ့ကြပါတယ်။အတီးပြုတ်နိုင်မှုကြိုးပမ်းနေတဲ့အသုံးစရိတ်အစီအစဉ်မှာရာသီဥတုပေါက်ပြတ်မှုအရေးနဲ့ပတ်သက်ပြီးတော့ကင်တွယ်ဖို့ရစင်းနဲ့တဘာဝပုံဝင်ချင်းထိခိုက်မှုနည်းတဲ့စွမ်းအင်သုံးကားတွေအတွက်အခွန်လျှော့ပေါပေးတာလေနဲ့ဆိုလာစွမ်းအင်ကဏ္ဍအတွက်မက်လုံးပေးတာစတာတွေပါဝင်ပါတယ်ဒီအတွက်အသုံးစရိတ်ကိုတော့ချမ်းသာကြွယ်ဝဒူရီစီကနေအခွန်ပိုတိုးကောက်ဖို့နဲ့တခြားကဏ္ဍတွေကပါရရှိဖို့မျှော်လင့်ထားတာပါဒီအစီအစဉ်ကိုတည်ပြုနိုင်ဖို့ဒီမိုကရက်တစ်ဘက်ကလာပေါင်းများစွာကြိုးပမ်းလာခဲ့ပေမဲ့လူအများစုကတော့ဒါနဲ့ပတ်သက်ပြီးတော့တိတ်ဆိတ်ဝင်တစားမရှိလာပါဘူး ABC Ipsos သဘောထားစစ်တမ်းအရ90ရာခိုင်နှုန်းကဒီအဆိုပြုဥပဒေကြမ်းနဲ့ပတ်သက်ပြီးအ ਨੇ ချင်းကနေတစုံလုံးထိဘာမှမသိကြဘူးလို့ဆိုရဲ Republican တွေကလည်းဒီအစီအစဉ်ကိုဆန့်ကျင်နေတာပါ
Trillions of dollars in spending.
Dollar trillion နဲ့ချီပြီးသုံးဆွဲရမယ်။အစိုးရဌာနတွေတိုးချက်မယ်ဆိုရင်ငွေကြေးဖောင်းပွားမှုစီကိုဦးတည်နိုင်ပြီးကုန်စည်နှုန်းကြီးမြင့်တဲ့တန်ကိုအမေရိကန်တွေရင်ဆိုင်ရနိုင်ပါတယ်။ဒီကိစ္စတွေအားလုံးထည့်သွင်းစဉ်းစားရမယ့်ကိစ္စတွေပါ
။သမ္မတဂျိုးဘိုက်ဒန်အနေနဲ့အခုအသုံးစရိတ်ကိုအတည်ပြုနိုင်မှုဆိုရင်တော့လူ့ရဲ့အချိုးစားတူတဲ့အထက်လွှတ်တော်မှာဒုသမ္မတရဲ့မင်းနဲ့အနိုင်ရနိုင်မှာဖြစ်တယ်လို့ဒီမိုကရက်အများစုဖြစ်တဲ့အောက်လွှတ်တော်မှာတော့အားလုံးရဲ့ထောက်ခံမင်းရရှိဖို့လိုအပ်ပါတယ်ခင်ဗျာ။
ကိုအောင်ပါရှင်အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်သွားတာပါအခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်အစိုးရတည်းရဲ့အနေနဲ့ပုံမှန်ဝင်ငွေထက်ငွေတသက်မမတ်မရှိသေးတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းမယ်လို့ကြေညာထားတဲ့ငွေတိုက်စာချုပ်အပေါ်မှာငွေကြေးပိုင်းအရာအာမခံဖို့ခတ်မယ်လို့အမေရိကန်ရင်းနှီးမြှုပ်နှံမှုဆိုင်ရာကျွမ်းကျင်သူတဦးဖြစ်တဲ့ဦးစော်ဒူးဆိုင်က VOA ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုစော်ဒူးဆိုင် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော
်မင်္ဂလာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ပထမဦးဆုံးမေးခွန်းစားလိုက်ချင်တာကကိုစော်ဒီအထူးငွေတိုက်စာချုပ်အထူးငွေတိုက်စာချုပ်ဆိုတာကဘာပါလဲ။အထူးငွေတိုက်စာချုပ်ဘယ်လိုမျိုးရှိပါလဲခင်ဗျာ
ဒီအထူးငွေတိုက်စာချုပ်ဆိုတာဒီကတော့ဟိုအထူးဆိုရယ်ငွေတိုက်ဟိုစာချုပ်ပေါ့ဗျာဒီစာချုပ်ရောင်းတာပေါ့ငွေဒီဒီဒီရောင်းလို့ဆိုသုံးမျိုးရှိတာပေါ့ပထမကတော့ဒီအစိုးရတွေကရောင်းတဲ့ဒီဘွန်းလို့လည်းခေါ်တာပေါ့ဗျာအင်္ဂလိပ်လို့ဒီဒီစာချုပ်ရောင်းဝယ်တာတွေရှိတယ်အထုတ်ရောင်းတာတွေရှိတယ်ပြောကြ municipal လို့ခေါ်တဲ့ဒီဒီ local government တွေပေါ့ဗျာဒေသနာအစိုးရတွေရောင်းတာရှိတယ်ပြောကြ company တွေဒီငွေလိုတဲ့အချိန်မှာထုတ်ရောင်းတာတွေရှိတယ်အဓိကတော့သူကတက်တန်းသူဒီဒီစာချုပ်တိုင်းမှာတက်တန်းရှိတယ်ထုတ်ရောင်းရတယ်အတိုးပေးရတယ်တက်တန်းရှိရဲ့အဲသူကဒီအဓိကငွေရှာတာပေါ့ဗျရမငွေရှာပဲဆိုကြပါလို့အတိုးချုပ
်ဆိုတော့ရောင်းတဲ့လူရဲ့အဓိကရည်ရွယ်ချက်ကဘာလဲကိုစောပြီးတော့ဝယ်တဲ့လူရဲ့အဓိကရည်ရွယ်ချက်ကရောဘာလဲ
ရောင်းတဲ့သူအဓိကတော့ခုနကကျွန်တော်ပြောတဲ့အတိုင်းပဲသူကဒီဥမာပြောပြဟိုဘွန်းတစ်ခုရောင်းတယ်ဆိုပါလို့တခုပဲဆိုကြပါဘူးဗျာဟိုတခုလားတစ်စုံလားရောင်းတဲ့ချိန်မှာ तू อ่ะ तू တက်တန်းထားရတယ်တက်တန်းဒီ3နှစ်လား5နှစ်လား10နှစ်လားထားရတယ်ပြည်တော့အတိုးပေးရတယ်အဲ့ဒီဟာအတိုးပေးရအဓိကရင်းနှီးမြုပ်နှံမှုလိုချင်လို့ပဲအဓိကယူရချက်ကရောင်းတဲ့ तू ကတော့ရင်းနှီးမြုပ်နှံမှုလိုချင်လို့ဟုတ်
ဟုတ်
ဒီဝယ်တဲ့ तू ဘက်ကကြည့်ပဲဆိုရင်လဲရင်းနှီးမြုပ်နှံတာဆိုအတိုးရမယ်ဥပမာကျွန်တော်ဆိုရင်ဒီဒီဒီဟိုကျွန်တော် retirement fund ပေါ့ဗျာကျွန်တော်ဒီဒီဟိုငိမ့်စားယူတဲ့ချိန်မှာဒီဟို income ရနေအောင်လို့ဝယ်ထားတာ၄ရှိတယ်။အဲဒါဆိုကျွန်တော်အဓိက American ဆိုးရစီရ American ဆိုးရမှာဆိုအဓိကနာမည်ကြီးရဲ့3မျိုးရှိရပေါ့3 5နှစ်15နှစ်30ပေါ့။အဲ့မှာဥမာ 2% လား 3% လားတစ်နှစ်ပေးမယ်ဥမာ1000တန်နဲ့ဘွန်းတစ်ခုဝယ်ထားမယ်ဆိုရင် 2% 3% ပေါ့ဗျ။အဲ့မျိုးဆိုရင်ကျွန်တော်ရတာပေါ့။အဲ့မှာ तू ကတက်တန်းရှိရပြန်ရတယ် तू ကဥမာ3ဟိုချက်ချင်းဝယ်ချက်ချင်းရအောင်လည်းရတယ်။ဒီကောင်တော့ဒါ secondary market ခေါ်တာပေါ့။အဓိကတော့ तू ကအမကျွန်တော်ကအစိုးရအမေရိကန်စိုးရစီကဘုံကို9နှစ်ကြာတဲ့တက်တန်းရှိဟာဝယ်လိုက်တယ်ဆိုတော့ तू က 5% ပေးတယ်ဆိုပါဆိုပြ900ခိုင်တော့အ ဲ့ဆိုကျွန်တော်ကလစဉ်ဟိုနှစ်စဉ်ပေါ့900ခိုင်လုံးရပြီးတော့တက်တန်းကုန်တာနဲ့ကျွန်တော်ကတောင်းရင်းနှီးမြုံတာအဲ့တောင်းပြန်ရ
ဟုတ်ကဲ့နှစ်စဉ်မှာအတိုးရမယ်တက်တန်းပြည့်တဲ့အချိန်မှာအရင်ပြန်ရမယ်ဆိုတော့ဆုံးဆုံးစရာဘာအကြောင်းမှမရှိဘူးငွေကိုငွေတန်ဖို့လည
်းမရှိဘူ
းကျော့သွားစရာအကြောင်းမရှိဘူးဆိုတော့ကဟလာဒီနေ့ဝယ်ပြီးတော့နောက်9နှစ်ကြာတဲ့အခါမှာယော့သွားတဲ့ငွေတန်ဖို့ဟိုငွေတန်ဖို့ကငွေဖောင်းပွားရတဲ့ဘာနဲ့ယော့သွားမှဆိုတော့အဲ့ငွေတန်ဖို့ကိုလည်းပဲနှစ်နာစရာအကြောင်းမရှိဘူးပေါ့နော
်ဟောအဲ့ဒါတော့ရှိရပါတော့ तू ကဒီနှမျိုးပေါ့ခုကဒီကိုအခုကျွန်တော်အမေရိကမှာနေတော့အမေရိကန်မားကတ်မှာကျွန်တော်ကငွေကြေးဒီကဏ္ဍမှာကျွန်တော်ဟိုဘယ်လိုပြောမလဲယင်းနှမျိုးနံမှုလို့တော့ဒီဒေါ်လာနဲ့ပဲပြောအောင်ပေါ့ဗျာဆိုတော့ဒေါ်လာနဲ့ဆိုကျွန်တော်ကဒေါ်လာ1000နဲ့ဝယ်တယ်ခုဆိုရင်ဒီဒေါ်လာကဟိုဘယ်လိုပြောမလဲ inflation လို့ခေါ်တဲ့ဒီဟိုလိုက်လာတာပေါ့ဗာလဲ
ဟို
ငွေဖောင်းပွားမှုလိုက်လာတယ်ဥမာကျွန်တော်ကလွန်ခဲ့တဲ့9နှစ်ကယင်းနှမျိုးနံမှုတဲ့ဒေါ်လာ1000ဟာအခုကကျွန်တော်ဒေါ်လာ1000ဒီသူ့ရဲ
့ဟို
ပါချေးစည်းပါပါပေါ့ဝယ်လို့နိုင်တယ်အာဒေါ်လာ1000မရှိတော့ကျွန်တော်9500လောက်ပဲရှိရရှိမှာဆိုတော့အဲ့ဒါမျိုးတော့ရှိရဲ့
โอเค
ဆိုတော့ဟိုဒီကောင်အဲ့ဒါဆိုရင်တော့ तू အစိုးရဒိုးပေးမှာမဟုတ်ဘူ
းအာ
မင်းဟို900နှစ်နာတဲ့အတွက်ဆိုဒါပေမဲ့ကိုက1000ရင်းနှီးထားတဲ့အတွက်1000ပဲပြန်ရမယ်ဒါပေမဲ့ဂျားထဲမှာ
အတိုးရထားတာရှိ
900ခိုင်တော့ခုနပြောသလိုအတိုးပေးနေတာမျိုးတော့ရတာ
โอเคဆိုတော့အတိုးနဲ့တော့ကာမိသွားမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဟာမျိုးပေါ့ဟုတ
်ကဲ့ဆိုတော့အဲ့ဒီငွေတိုက်စာချုပ်ရောင်းဝယ်မှာအဓိကအရေးကြီးတဲ့အချက်ကဘာလဲကို
အဓိကအရေးကြီးတာတော့ဘယ်အောင်ဆုံးကအာမခံတယ်ပြန်ပေးနိုင်ရမယ်ဆိုတော့အာမခံပေါ့အစကအာမခံညာအများပါတယ်ဒါပေမဲ့ဟိုဒီဗာလဲငွေကြေးအကြက်တဲဖြစ်တာတွေလဲလွန်ခဲ့တဲ့ကျွန်တော်တို့ဒီလွန်ခဲ့ဗာလဲ2008မှာလည်းဖြစ်ခဲ့တယ်ဟိုရင်96 99မှာလည်းအာချမှာလည်းဖြစ်ခဲ့ပေါ့လေဒါပေမဲ့အဲ့ဒါတွေတော့မဆိုင်ဘူးပေါ့ဒါပေမဲ့ငွေကြေးနဲ့ပတ်သက်နေတာပေါ့အဓိကပြန်ပေးနိုင်ပြဿနာတက်တာပေါ့ဆိုတော့ပြန်ပေးနိုင်နေအာမခံရမယ်ပြောကြအတိုးနဲ့ဆိုရင်လည်းအတိုးအများနဲ့ပေးနေရမယ်အဲ့လိုမျိုးပြောကြရောင်းတဲ့သူရောင်းတဲ့သူပေါ့အစိုးရအနေနဲ့ကုမ္ပဏီအနေနဲ့ municipal အနေနဲ့ကသူတို့က credible လို့ခေါ်တဲ့သူတို့မှဘယ်လိုပြောမလဲ ဒီပတ်စံတွေချီးထားတယ်ပြည်သူလူထုစီကလုံလောက်တာပေါ့အဓိကတော့ငါသူကပြည်သူလူထုစီကဒီ investor ပေါ့ဗျာဒီရင်းနှီးမြှုပ်နှံတဲ့သူတွေကိုကိုကလာပြီး invest လုပ်ကြအောင်ငါအတိုးပေးမယ်ဆိုတာကိုကို့မှာပြန်ပေးနိုင်တယ်ဆိုတော့လူတွေရဲ့ယုံကြည်တဲ့ဘယ်လိုပြောမလဲယုံကြည်နိုင်တဲ့ကို့မှာ capacity ပေါ့ဗျာဟိုအနေထားရှိရမယ်ဆိုတာအဲ့ဒီကလေးကလူအပ်ချက်ပဲအဲ့ဒီမှာမှနောက်ပိုင်းမှာဘယ်သူတွေကရောင်းပေးမှာလဲဒါရိုက်ရောင်းမှာလားဘယ်လိုဝယ်မှာလဲအခုကျွန်တော်တို့ဆိုဒီအမေရိကမှာဒါရိုက်ရောင်းနိုင်ရှိရတယ်ဒါပေမဲ့သူကလက်လီရောင်းတာလက်ကားရောင်းတာများကျွန်တော်ကလက်လီဆိုတော့ကျွန်တော်တို့က exchange တွေကဝယ်ရတယ်ဥပမာဒီဆိုကျွန်တော်ဒီအမေရိကမှာဆိုမှချီကာဂိုမှာချစ်တိုင်း exchange ပေါ့ဗျာချီကာဂိုဒီဟိုဒိုင်နေပေါ့ဗျာချီကာဂိုဒိုင်ကြီးရှိရတယ်နာမည်သူတို့စီကကျွန်တော်ဝယ်ရရောင်းရတယ်အဲ့ဂျာထဲမှာမှ broker တွေတောင်ရှိသေးပွဲစားတွေကနေတင်လဲတခါလေးသွားရတယ
်
ဆိုတော့ဒီကဲနည်းနည်းတော့ဟိုဒိုင်ရိုက်လောက်ကြတာနည်းတယ်ပေါ့ဘာလို့ဆိုလက်သေးသမားတွေအတွက်ပေါ့ဗျာ
ဟုတ်ကဲ့
ဆိုလက်ကြီးသမားတွေဆိုရင်တော့ဒိုင်ရိုက်လောက်နိုင်တယ်ရှိ
ရဟုတ်ကဲ့ဆိုတော့အဓိကအချက်ကလာငွေတဲ့ဆောင်သူရောင်းနဲ့ဝယ်တဲ့နေရာမှာအဓိကအချက်ကကိုငွေစုံမသွားဘူးဆိုတော့ခိုင်မာတဲ့အမကန်ချက်ကအဓိကအချက်ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါမှန်ပါတယ်အဲ့ဒီတိုင်းပါ
ဆိုတော့အဲ့ဒီအမကန်ချက်မျိုးကိုရောင်းတဲ့လူဘက်ကဘယ်လိုပေးတာလဲကူဆို
စာချုပ်ပေါ့ဗျာအမှန်တော့စာချုပ်ခုနအဲ့ဒီထက်မှလည်းရေးထားမလားစာချုပ်ဆိုတာရှိရတယ်နော်အထူးငွေတိုက်စာချုပ်တို့ဘာလို့ပြောမလားစာချုပ်ကဒါစာချုပ်ပဲခင်ဗျားနဲ့ကျွန်တော်နဲ့တစ်ခုလုံးမယ်ဆိုလဲစာချုပ်ချုပ်ပါမလ
ား
ဆိုတော့ခင်ဗျားဒီဟိုမှာအလုပ်လုပ်မယ်ဆိုတော့အဓိကစာချုပ်ကအာမခံရတယ်ဆိုတော့ပတ်စံပြန်ပေးပါမယ်ဆိုတဲ့ဟာစာချုပ်ပေါ့
ဆိုတော့ဝယ်တဲ့လူတွေအနေနဲ့ဝယ်တဲ့စာချုပ်ကိုဝယ်ပြီးတော့ယင်းနှမြုပ်နှံတဲ့လူတွေအနေနဲ့ဘာကိုအဓိကသတိထားရပါလဲကူဆို
။အဲ့ပေါ့ဝယ်တဲ့သူဆိုကျေး investor ပေါ့ယင်းနှမြုပ်နှံဆိုကျွန်တော်အနေနဲ့ဆိုအခုကျွန်တော်သတိထားရမှာ okay ဒီစာချုပ်ကအစုအစာချုပ်ကအတိုးတကယ်ပေးနိုင်မလားပေါ့။နော်ပေးနိုင်မလားပြည့်ကြတကယ်တမ်းကျပေးနိုင်မလားပြီးတော့တကယ်တမ်းပြန်ရမလားပေါ့နှမျိုးပေါ့နော်နှစ်ခုနော်ပြန်ရမလား။အတူအမြဲတမ်းရနေမလားပြောကြတကယ်တမ်းကိုကဒီတက်တန်းကုန်ဆုံးသွားတဲ့အချိန်မှာကိုယင်းနှမြုံနံတဲ့ကဝယ်လိုက်တဲ့တံမိုးကိုပြန်ရမလားအဲ့ဒါနောက်တစ်ခုကဒီအဲ့ဒီကိုကဝယ်လိုက်တဲ့ခုနကကျွန်တော်ပြောသလိုဟိုငွေဖောင်းပွားမှုပြဿနာကြီးကြောင့
်
ကိုကဘယ်လောက်နဲ့နာမလဲပေါ့ယင်းနှမြုံနံလိုက်ရတာကျွန်တော်အဲ့ဒီကပေါ့အဓိကအဲ့ဒီ၃ချက်ကိုကြည့်ပြီးတော့ကျွန်တော်ကဝယ်မှာပဲ
အခုဒီဂျာကာလာမျိုးသားညွေဆိုတဲ့ NUG ကနေပြီးတော့ဟလာနှစ်နှစ်တက်တန်းရှိတယ်တိုးမဲ့ငွေတဲ့စာချုပ်တွေရောင်းမယ်အတိုးမဲ့ငွေတဲ့စာချုပ်ရောင်းနေဆိုတာအစင်လားရှိပါသလားကိုကြားဘူးသလား
ကျွန်တော်ရှေ့ရှိမှာပဲကျွန်တော်တော့မသိဘူးလောလောဆယ်တော့ကျွန်တော်တော့မကြားဘူးကျွန်တော်ရှိကန်ရင်လည်းမသိဘူးပေါ့ဆိုရင်အဲ့ဒါမျိုးဟိုတော်များများတော့ယင်းနှမြုံနယ်မှုဆိုတိုးရကြများလေအတိုးဒါမဟုတ်လဲတစ်ခုခုပေါ့ယင်းနှမြုံနယ်လိုက်တဲ့အတွက်incentive ခေါ်တာပေါ့ဗျာဒီပါလဲသူရဲ့မဲ့လုံးပေးရတဲ့ဟာတခုတော့ရှိတာပဲလေဥမာဘာအလုပ်လုပ်သိမလားအဓိကငွေနဲ့ပတ်သက်လာရင်တော့ဟိုတခုတော့ရတာပဲဟိုအတိုးမဲ့ချိရရောရှိပါလေတငယ်ချင်းတည်းရမလားဟိုချင်းချင်းကူညီချင်းလို့ဒါမျိုးအခု NUG ကဒီကူညီဖို့အတွက်လဲကျွန်တော်ဆိုတာအဲ့ဒါမျိုးဟိုဘယ်လိုပြောမလဲအတိုးမယူဘဲနဲ့အတိုးမပေးဘဲနဲ့ချိရဟာမျိုးကလဲကျွန်တော်မြင်ရဟိုဟိုအချင်းချင်းကူသလိုပုံစံမျိုးတော့ကောင်းတာပါပဲဒါမျိုးရည်ရွယ်ချက်ကတော့ဒါမျိုးလုပ်မယ်ဆိုလဲ
အတိုးမဲ့ဆိုတော့ဗျာဟလာကိုစောကဒီငွေရဲစာချုပ်ကိုဆိုကြပါစို့ဒေါ်လာ1000ဘူးကိုစောဝယ်မယ်ပေါ့နှစ်နှစ်အတွင်းမှာကိုစောအတိုးမရဘူးအတိုးမရဘူးဆိုတဲ့ခါကျတော့ငွေပြင်းငွေရင်းကနေပြီးတော့ပွားမလာဘူးเนาะဒါပထမတစ်ချက်နောက်ဒုတိယတစ်ချက်ကနှစ်နှစ်ပြည့်တဲ့အချိန်မှာဟလာကိုစောကို1000ဘူးဝယ်ထားရင်ဒီ1000ငွေရင်းအတိုင်းပြန်ပေးပြီးတော့ဒီငွေရဲစာချုပ်ကို NUG ကပြန်ဝယ်မယ်ပြန်ဝယ်မယ်ဆိုရင်ကိုစောက1000တော့ရမယ်နှစ်နှစ်ပြည့်သွားရင်ကို1000တော့မဆုံးဘူးဆိုကြပါစို့1000တော့ပြန်ရမယ်ဒါပေမဲ့ဒီနှစ်နှစ်ပြည့်ပြီးတဲ့အချိန်မှာပြန်ရတဲ့1000ဒီငကိုဝယ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကဒေါ်လာ1000ရဲ့တန်ဖိုးနဲ့တော့မတူတော့ဘူးခုနကကိုစောပြောသလိုဆိုရင်ပတ်ချေးစင်းပါပါငကိုတုန်းကဆိုကြပါစို့ဒေါ်လာ1000နဲ့လွန်ခဲ့တဲ့နှစ်နှစ်ကဒေါ်လာ1000ကအိမ်တစ်လုံးရတယ်ဆိုရင်နှစ်နှစ်ကြာပြီးတဲ့အခါမှာဒေါ်လာ1000ဒီအိမ်တလုံးရကြင်မှာရတော့မယ်အဲ့လိုအခြေအနေတော့ရှိမှာပေါ့
ဟောရှိနိုင်ပေါ့ဒီကော risk လို့ခေါ်ကြပေါ့ဗျာအကြံမြင်ရတော့ဒီဗာလဲဒီအဓိက financial instrument ပေါ့ဒီငွေရေးကြီးဒါမျိုးလဲ stock market မှာဒီကဏ္ဍတွေမှာရောင်းရဝယ်ကြတယ်ဆိုရင်ဒီဟိုစွန်စားရတာတွေပဲခေါ်ကြပါဘူးဗျာအန်နီယယ်လေးနေနေရှိတာပေါ့အန်နီယယ်ပဲပြောပြောစွန်စားရဆိုရင်ဥမာကျွန်တော်ကောကတခုတောင်းနဲ့ဝယ်လိုက်မယ်ဆိုတာ NUG ကပေးတယ်အဲ့ဒီအချိန်မှာသူကအဓိကသူတို့လဲနောက်ပိုင်းမှာမှအသေးစိတ်လဲစီးပင်းစီကတ်နေတော့သူထုတ်ပြန်ရရပြောမယ်လို့တော့ပြောတာပေါ့ဒါပေမဲ့ဂျားထဲမှာဂျာမင်းပြောလို့ရတော့မှဒေါ်လာ1000နဲ့ရောင်းလိုက်မယ်အဲသူတို့ဘွန်တစ်ခုကိုအဲ့ဒီသူရဲ့ဒီငွေတိုက်စာချုပ်ကိုရောင်းလိုက်မယ်ဆိုရင်ဥမာကျွန်တော်ခုနပြောရတဲ့ဒီ inflation ပြဿနာဒီပါလဲငွေဖောင်းပုံပြဿနာတွေရှိမယ်ပြီးတော့ exchange ပြဿနာတွေရှိမယ်အခုဆိုမြန်မာပြည်မှာဆိုကမောက်ကမောက်ဖြစ်မှာသူတို့ကခုဘာနဲ့ရောင်းမယ်တော့မပြောသေးဘူးပေါ့လေဗျာကျွန်တော်ဥမာ
ဟိုကဒေါ်လာနဲ့လည်းမသိသေးဘူး
ဟုတ်တယ်ဟုတ်တယ်ပေါ့အဲ့ရမျိုးလည်းရှိတာပေါ့ရမျိုးတွေလည်းတော့ဟိုဟိုနည်းနည်းတော့စွန်စားရမှာပေါ့စွန်စားနိုင်ရရှိတယ်ဆိုတော့ကိုလိုချင်တဲ့တန်ဖိုးပြန်ရရင်မှလည်းရမယ်ဒါပေမဲ့အတိုးမဲ့ပြင်မလဲပြန်ရရင်လည်းရနိုင်တာပဲဥမာခုမြန်မာပြည်မှာအချင်းတွေဟိုတလောကခင်ဗျဝယ်ထားတဲ့ပစ္စည်းတွေဥမာဒေါ်လာနဲ့ဝယ်ထားလိုက်ရင်ခုမြန်မာနဲ့ပြန်ရအောင်လည်းခင်ဗျလိုလိုရင်အများရနိုင်မှာပဲလေနော်အတိုးမရတော့မှဆိုတော့အဲ့ရမျိုးတော့ရှိမှာပဲအဲပြီးကြနောက်တစ်ခုအဲ့ပေါ့အဓိကလေးကအကိုမေးကမေးကတော့အဲ့ရမျိုးပေါ့ရှိမှာပဲအကိုပဆန့်ဟို
ဟုတ်အမကန်ချက်ကရောဘယ်လိုရှိပါမလဲကိုစောဆိုလိုဆိုလိုချင်တာကဗျာကျွန်တော်လက်တွေ့စတကြည့်မယ်ဆိုရင် NUG ဒီဟလာတရားဝင်အာဏာရှိထားတဲ့အစိုးရတရားမဟုတ်ဘူးသူကနော်ဒေါ်လန်ရေးအစိုးရလို့တော့ပြောရမယ်ထင်ပါရဲ့ဟလာတရားဝင်အာဏာရှိထားတဲ့အစိုးရတရားမဟုတ်တဲ့အခြေအနေမှာဘယ်လိုများအမကန်ချက်ပေးနိုင်မလဲကိုစောဒီငွေတဲ့စာချုပ်ကခိုင်မာပါတယ်ပြောရရင်တော့ဗျာယူယူလေးကျွန်တော်တို့အရေးစကားနဲ့ပြောမဆုံးဘူးပေါ့ဗျာကိုဝယ်လိုက်တဲ့ငွေမဆုံးဘူးပေါ့ဘလို့အမခံချက်များပေးနိုင်မယ်ပေါ့ဘလို့စဉ်းစားမိလဲ
ခုနအခုပြောတဲ့အတိုင်းပဲကိုကျော်ကျော်တင်ပြောတဲ့အတိုင်းပဲဒီအွန်လိုင်းအစိုးရဆိုတော့ဟိုနည်းနည်းမရှိသေးဘူးပေါ့ဗျာနော်ဆိုတော့ဟိုခုမှငွေထုတ်ထားရည်လည်းမရှိသေးဘူးဘာမှဟိုအမြဲတမ်းပုံမှန်ဝင်ငွေဒီဒီပါလဲ revenue ပေါ့ဒီဒီဒီအစိုးရတုံးကြီးဘတ်ဂျက်တုံးကြီးအတွက်နော်မရှိသေးဘူးဆိုတော့အာမခံဖို့တော့ခက်တယ်အဲ့မဲ့နိုင်ငံရေးရငွေကြေးရတော့အာမခံမှုခဲ့မှာဒါပေမဲ့နိုင်ငံရေးရဘလို့အာခံမလဲပေါ့ဗျာအဲ့ဒါမျိုးလို့ရှိရခုနကကျွန်တော်နဲ့အခုနဲ့ပြောရုံကြည်ယူတဲ့ဟာမျိုးရှိရမျိုးဘလို့ယုံကြည်အောင်လုပ်မလဲအဲ့ဒီဟာတွေကတော့သူတို့နိုင်ငံရေးရဘလောက်အာမခံနိုင်မလဲနဲ့ပဲမူတည်ပါပဲကျွန်တော်မြင်ရတော့ဒီငွေကြေးရသူတို့မှပုံမှန်အစိုးရတည့်ရနေတဲ့ဒေါ်လာရေးစိုးရတည့်ရဖြစ်နေတယ်ဝင်ငွေပုံမှန်မရှိတဲ့အတွက်ဒီနိုင်ငံရေးရဘလို့အာမခံမလဲပဲကျွန်တော်ကတော့အဲ့ဒီဟာကိုဇောင်းပေးပြီးပဲသူတို့အနေနဲ့စဉ်းစားကြရလို့ကျွန်တော်ထင်တ
ယ်။ဟုတ်ကဲ့ပါ။ဆိုတော့အခုကတော့ကြေညာထားတာပဲရှိသေးတယ်။လက်တွေ့လည်းအသေးစိတ်တွေမလာသေးဘူးဆိုတော့ဟလာဒီအပေါ်မှာအောင်မြင်နိုင်ခြင်းမအောင်အောင်မြင်နိုင်ဤမအောင်မြင်နိုင်ဤဆိုတာမျိုးကိုဟိုတိုက်ရိုက်ကြည့်ပြောဖို့ကတော့ ဟိုစောလုံးအောင်မယ်လို့ကျွန်တော်ထင်ပါတယ်ကိုဇော်ရောဘယ်လိုသဘောရလဲ
ဟုတ်ပါတယ်ဒီဒီစောလုံးသေးတယ်ပြောရမှာပေါ့ဗျာပြောကြတော့လည်းအခုကတစ်နှစ်တောင်မပြည့်သေးဘူးလို့တစ်နှစ်နေပေါ်ရောက်လာပြီပေါ့ဗျာဟို NUG အနေနဲ့လည်းကျွန်တော်ခုနကကျွန်တော်ပြောလို့နိုင်ငံရေးရာဒီအောင်လောက်တာကောင်းပါလေဒါကဟိုတနေ့ तू က creative ဖြစ်တာပေါ့ဗျာ twin ရောင်းတာပေါ့ဗျာဒါပေမဲ့ဟိုရင်တော့လည်း excited ပါမယ်လားဘယ်လိုပြောမလဲဒါမှမဟုတ်အာနာမရှိအာနာမရသေးတဲ့အစိုးရတွေပေါ့ဗျာအဲ့ဒါမျိုးတော်လိုင်းအစိုးရရောင်းရမျိုးရှိတာမရှိတာမသိဘူးဒီလိုမရှိခဲ့ဘူးဆိုတော့ brown လောက်တာကောင်းပါလေဒါပေမဲ့ကျွန်တော်အနေနဲ့ဟိုကြေကြေပြန့်ပြန့်စဉ်းစားနေခြင်းတယ်ပြောမလားဟိုဟိုတစ်ခါလေးမှလက်တန်းမလုပ်စေခြင်းဟိုဒီဥမာနှစ်နှစ်ဥပမာဗျာဟိုနှစ်နှစ်ဆိုတာကျွန်တော်အနေနဲ့နည်းလားလို့နော်3နှစ်လောက်လုပ်ကြည့်မလား5နှစ်လောက်လုပ်ကြည့်မလားပြောကြဒီခုနကခုနမေးခဲ့တဲ့မေးခွန်းနေနဲ့လည်းပြန်ဖြေရမှာပေါ့ဟိုပေးနိုင်မလားပေးနိုင်ဒါမှမဟုတ်နိုင်ငံရေးရဘလို့ယုံကြည်ချက်လုပ်မလဲပြောကြဘယ်သူတွေကလုပ်ပေးမှာလဲဓာတ်ရိုက်ရောင်းမှာလားသိမလားဟိုခုနဟိုမေးခွန်းနေတော့အများကြီးမေးလို့ရပါဘူးခုနကကိုပြောတော့ okay 1000ကျွန်တော်ကကိုရပဲပေါ့ဗျာဟိုမြန်မာပြည်ဒီ NUG ကိုထောက်ခံလို့ဆိုပြီးကိုကဝယ်လိုက်မယ် okay ငါအတိုးမလို့ပတ်စံတိုင်းထားနေရတယ်ပဲတစ်နှစ်နေ1000ပြန်ရပြီးရောဒါပေမဲ့တကယ်ကြတောင်းရဖို့ရန်ခက်တယ်။သူကတိုးပေးတာမပေးတာပါဒါ။ဘာလို့လဲဆိုတော့ transitional cost ခေါ်တာပေါ့ဗျာ။ခင်ဗျားကျွန်တော်မြန်မာပြည်ကိုပတ်စံပို့တယ်မဟုတ်လား။ပို့ရင်တခုတရားစီရောတဏီယာဖြတ်တာပဲ။ခင်ဗျား Western Union နဲ့ပို့ဖို့ဒီတိုင်းပါလဲခွန်ဒီနဲ့ပို့ဖို့။တခုတော့ကွာခြားတာတွေရှိရတယ်။ပေးရတာတွေရှိရတယ်။ကျွန်တော်အမျိုးပေးရတယ်ဘုရားခါပါလောက်ပါလေ။ဟုတ်တယ်မဟုတ်လား။ကဲ1000ယင်းနည်းမြုံနံတာ $15 ကျနိုင်တာပဲ
။อื
ม။ဒါမှမဟုတ် $10 ကျနိုင်အဲ $10 $20ကိုကဝယ်တဲ့သူကပေးရပါလားရောင်းတဲ့သူကပေးမှာလားဘာလဲဒီဒီမေးခွန်းတွေကအများကြီးမေးလို့ရပါလေနော်ဒါပေမဲ့ဒါမျိုးအချက်မင်းပြောမှုပြုတ်တာကောင်းတယ်ဒါပေမဲ့ဒီဒီကောင်ယုံကြည်ချက်နဲ့ပဲယုံကြည်လို့ကျွန်တော်တကယ်ကြီးခဏကျွန်တော်နဲ့ငွေချီလို့ယုံကြည်လို့ချီတဲ့ပုံစံမျိုးဖြစ်မှာပဲခုကကျွန်တော်မြင်ရဟိုပြန်မပေးလည်းရတယ်ပေါ့ဗျာတစ်ခါလေးမှာသိမလားအဲ့ဒီဟာမျိုးအဲ့တော့အဲ့တော့တို့ဒီနိုင်ငံကြီးတို့လမ်းစဉ်နဲ့ဒီကောင်နဲ့ဘလို့ချိန်မလဲပေါ့အဲ့တော့အတိုးမှမပေးတဲ့ဟာကိုအတိုးမပြီးတော့အဲ့ဒီကတစ်ခုနဲ့ချိန်ရမှာခင်ဗျာတစ်ခုပြန်ရမှာပဲလीနော်ခင်ဗျာကျွန်တော်နဲ့ငွေချီးရဲဆိုတော့တယောက်နဲ့တောင်ငွေချီးရဲယုံကြည်ချက်နဲ့ချီးရပဲအခုကသူတို့ဒီ NUG ဆိုးရဘလို့ယုံကြည်အောင်လုပ်မလဲပြည်သူလူထုကိုကျွန်အဲ့ဒီမေးခွန်းမဲ့ကျွန်တော်လောလောဆယ်တော့မေးလို့ရအောင်မှာပေါ့ဘာလို့ဆိုတော့အသေးစိတ်စီမစီကနေလည်းမလာသေးဘူးဆိုတော့
ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ဘာဖြစ်ဖြစ်ဟိုကျွန်တော်လည်းတည်သလောက်တော့အနာလည်းရှိမဟုတ်တဲ့အစိုးရတရက်ကလူမျိုးငွေတိုက်စာချုပ်လူမျိုးဟလာအမကနေပေးရတဲ့ယင်းညုံနယ်မှုကိုထုတ်ရောင်းနေဆိုတာကတော့အနာလရှိမှုတဲ့အစိုးရတက်ကထုတ်ရောင်းနေဆိုတော့ဒါကဘာတမိုင်းမှာတောင်မရှိသေးဘူးလို့တော့ပြောရမလားပါပဲဒါပေမဲ့လည်းပဲဒေတာပေါက်တော့ကျွန်တော်လည်းမပြောတတ်ပါဘူးအင်မတန်တော့အစ်စ်တော့အစ်စ်ပါပဲကျွန်တော်တို့တက်တန်းကာလအတွင်းမှာတော့အင်မတန်အစ်စ်တစ်ခုပါပဲဘာဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့အသေးစိတ်တွေပဲစောင့်ကြည့်သွားအောင်ပါပဲကုဇော်ကြီးနော
်ဟုတ်ကဲ့ကျေးဇူးပါကျေးဇူးပ
ါကျေးဇူးတင်ပါတယ်ကုဇော်ကုလို့ပြည့်စုံပြီလား
ဒါကတော့အင်္ဂါညဆွေးနွေးခန်းအစည်းအဝေးမှာရှင်အမေရိကန်ရင်းနှီးမြှုပ်နှံမှုဆိုင်ရာကျွမ်းကျင်သူဦးစော်ဒူးဆိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတင်ဆက်မှာပါရှင
်စကော့တလန်ဂလက်စကိုကကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံမှာနိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေဒုတိယနေ့နဲ့နောက်ဆုံးနေ့ဖြစ်ဆွေးနွေးတဲ့အင်္ဂါနေ့မှာပဲရာသီဥတုဆိုင်ရာရည်မှန်းချက်တွေအစီအစဉ်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကြေညာလိုက်တယ်လို့အလားတူဆောင်ရွက်ဖို့ပြတ်ကွက်တဲ့အတွက်ရုရှားနဲ့တရုတ်နိုင်ငံတွေကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်မှာအခုကစပြီးရှေ့လာမယ့်2030ပြည့်နှစ်အထိမီသိန်းတန်းဝင်ထုတ်လွှတ်မှုတွေလျှော့ချမယ့်အကြောင်းသမ္မတဘိုင်ဒန်ကပြောဆိုလိုက်တယ်လို့ဒီချိန်ထဲမှာပဲတရုတ်သမ္မတရှီချင်းဖင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လူကိုယ်တိုင်တက်ရောက်မလာပဲဥဆောင်မှုပေးဖို့ပြတ်ကွက်တယ်ဆိုပြီးဝေဖန်ခဲ့တာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာရှိတဲ့အဓိကစစ်ဆေးရုံတစ်ခုကိုအာဖဂန်ခြေဆက် ISK အဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွတွေအင်္ဂါနေ့မှာတိုက်ခတ်တဲ့အကြောင်းတာလီဘန်တွေကပြောပါရယ်မြို့တော်ရဲ့ဝါစီအကဘာခန်အရက်မှာရှိတဲ့ဆေးရုံကိုစီးနှင်းတိုက်ခတ်မှုမှာအနည်းဆုံး9ဦးသေပြီး9ဦးဒဏ်ရာရတယ်လို့လည်းတာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာသတင်းသမားတွေပေါ်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်ချင်းချောက်မှုတွေကြောင့်မီဒီယာသမားတွေအတွက်စိုးရိမ်ထိတ်လန့်စရာအခြေအနေတွေပေါ်ပေါက်နေပြီးသတင်းအချက်အလက်တွေသဘောထားအမြင်အယူအဆတွေကိုလွတ်လပ်စွာဖျက်ဝင်မှုတွေမှာလည်းအံ့အသာဖြစ်နေရကြောင်း UNESCO ရဲ့ထုတ်ပြန်ချက်ကိုကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရ Foreign Act ကနယူးယောက်ကုလသမဂ္ဂရုံးချုပ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ
်ကျေးဇူးတင်ပါတယ်ရှင်တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါဒ ဒီကနေ့ဗုဒ္ဓဘူးနေ့နည်းနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နည်းနဲ့6နိုင်ကနေ9နိုင်အထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါ။အသံဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ Derek Smith ပါရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကတင်ဆက်တဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတော်ကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေးကနေကင်ဝေးကြပါစေရှင်။
This program has